Welcome to the Voice of America in Burmese.
ပြန်မောင်းခင်းရတဲ့ညနေဖြစ်ပါသည်ခင်ဗျာ American ပြည်ထောင်စု Washington DC မြို့တော် View American တန်ကနေ2025ခုနှစ် January 12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကိုမာဆန်တော်ဂျေညာ9နိုင်ကနေ10နိုင်အထိ9 km 1925 30နဲ့ 9 km 190ပြင် VOA Facebook စာမျက်နှာကနေလည်းတိုက်ရိုက်အသံလွှင့်နေပါတယ်ခင်ဗျာညတော့စီစဉ်မှုကတော့ကျွန်တော်ရနိုင်ပါ
မင်္ဂလာခင်ဗျာကျွန်တော်အောင်လင်းဦးပါညနာဆီယမ်မဲ့တွင်နေမှာတော့ကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ချွမ်းမှုကြောင့်တည်ဆုံးတဲ့အရေးထွေးဟာ16ရက်တိရှိတော်ပါပြီအနိုင်မြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံ15ရောက်ထက်မင်းတည်ဆုံးသွားပါတယ်ဒီလိုထိတန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုရန်နိုင်တဲ့သူပြောပြမှာပ
ါဟုတ်ကဲ့ပါသတင်းလေးပြီးတဲ့နောက်မှာတော့သတင်းဆောင်ပါးနဲ့အတူပတ်စင်ကဏ္ဍတွေကိုတင်ဆက်ပေးသွားမှာဖြစ်ပြီးတော့ပင်လယ်ပြင်လုံတိုင်းသားတွေအကြောင်းတင်ဆက်ပေးထားတဲ့သတင်းဆောင်ပါတစ်ပုဒ်နဲ့ Smart Democracy ရေးရဆွေးနွေးကအစီအစဉ်မှာဆိုရတော့
The Trump administration ကတော့ Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီမှာဆိုလို့ရှင်ပို့ပြီးတော့ဒီ Obama Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုပါတဲ့ let wait ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ
် American စစ်တပ်ရဲ့အငြင်းစားဒုဗိုလ်မှူးကြီးဒေါက်တာတော်မီမီဝမ်ဘတ်ပြောတော့တာဖြစ်ပါတယ်အပြည့်အစုံကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်အဲ့နောက်မှာတော့ကမ္ဘာမြေမှာမီဒီယာမြင်ကွင်းကျမတ်စုများမြန်မာပြည်မှာပေးစာကဏ္ဍနဲ့ထူးခြားဆန်းပြသတင်းများအစီအစဉ်တွေကိုထုတ်လွှင့်ပေးသွားဖို့ရှိပါတယ်ဒီမတိုင်ခင်တော့နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ချွမ်းမှုကြောင့်တည်ဆုံးတဲ့အရေးထွေးဟာ17ရောက်ကနေ16ရောက်ထိတိုးလာတယ်လို့စေဘက်ဆိုင်ရာစုံစမ်းစစ်ဆေးရုံးကတည်ပြလိုက်ပါတယ်အစ်တိုးလာတဲ့900ကပလစ်စတစ်ရက်ကမီလောင်မှုမှာတည်ဆုံးသူတွေဖြစ်ပြီးကျန်17ရောက်ကတော့အီတန်ရက်ကမီလောင်မှုမှာတည်ဆုံးတာလို့စနေနေ့ညနေပိုင်းမှာတည်ပြခဲ့တာပါတော်မီကြီးကျယ်ဆက်လက်လောင်ချွမ်းနေတာကိုထိန်းချုပ်ဖို့မိသက်သမားတွေကြိုးပမ်းနေတဲ့အချိန်တွေမှာပဲလေတိုက်နိုင်တယ်လို့ခန့်မှန်းထားတာကြောင့်မီလာမှုတွေဆက်လက်ပြန့်နှံ့မဲ့အနေနဲ့လဲကြုံနေရပါတယ်။အမေရိကန်အမျိုးသားမိုးလေဝသဌာနကတော့စနေနေ့ကနေဒီနေ့လာနေနောက်ပိုင်းထိတနအီလီတိုင်နှုန်း48ကီလိုမီတာကနေလေပြင်းကျရတဲ့အချိန်မှာ112ကီလိုမီတာလောက်ထိတော့တိုက်ခတ်နိုင်တယ်လို့ခန့်မှန်းထားပါတယ်။မီလာမှုကိုထိန်းချုပ်ရမှာကူညီဖို့အိန္ဒိယ၊ကနေဒါနဲ့မက္ကဆီကိုနိုင်ငံတွေကလည်းမိသက်သမားတွေဆေးလွတ်ထားပါတယ်ခင်ဗျာ။
ရုရှားရဲ့လေကြောင်းတိုက်ခိုက်မှုတွေကိုတံပြန်ဖို့လက်နက်တွေအပါအဝင်ယူကရိန်းကိုပေးမယ်လို့ကတိပြုထားတဲ့လက်နက်တွေအလုံးပေးဖို့ယူကရိန်းသမ္မတဗလာဒီမီယာဇယ်လင်စကီကမဟာမိတ်နိုင်ငံတွေကိုဒီနေ့တောင်းဆိုလိုက်ပါတယ်။ရုရှားတပ်တွေဟာပြီးခဲ့တဲ့သတင်းပတ်တွေအတွင်းယူကရိန်းနိုင်ငံကိုဒုံးကျည်ရာပေါင်းများစွာနဲ့တိုက်ခိုက်ခဲ့တဲ့အပြင်ဒုံးအစင်း600ကျော်နဲ့လေကြောင်းကနေဘုံး900လောက်နဲ့ကျဲချခဲ့တယ်လို့သမ္မတဇယ်လင်စကီကပြောပါတယ်။ရုရှားဘက်ကမနေ့ညကပစ်လိုက်တဲ့ drone 94စင်းတွေက60ကိုယူကရိန်းရဲ့လေကြောင်းရန်ကာကွယ်ရေးကပစ်ချနိုင်ခဲ့တယ်လို့ယူကရိန်းလေတပ်ကဒီနေ့ပြောပါတယ်။သတင်းပတ်စင်တိုင်းရုရှားဘက်ကစစ်ပွဲတွေကိုဆက်တိုက်နေနိုင်တာဟာရုရှားစစ်တပ်ကသူတို့ရဲ့တိုက်ခိုက်ရေးအင်အားကိုဆက်ထိန်ပြီးတော့လေကြောင်းကနေအသာစီးရတာကိုအသုံးချနိုင်လာကြောင်းဖြစ်တယ်လို့လည်းဇယ်လင်စကီက Telegram ကနေပြောထားပါတယ်။ယူကရိန်းရဲ့မဟာမိတ်နိုင်ငံတွေအနေနဲ့သူတို့ကတိပြုထားတဲ့သဘောတူညီချက်တွေအတိုင်းလှုပ်ဆောင်ကြဖို့ကိုလည်းသမ္မတဇယ်လင်စကီကတောင်းဆိုပါတယ်။ဝါရှင်တန်မှာကျင်းပခဲ့တဲ့ဒီ NATO မဟာမိတ်အဖွဲ့ရဲ့အစည်းအဝေးတွေမှာယူကရိန်းကိုလက်နက်တွေပေးဖို့မဟာမိတ်တွေဘက်ကကတိပြုခဲ့တာဖြစ်ပြီးတော့အဲ့မှာပေးထားတဲ့ကတိအတိုင်းအပြည့်အဝအကောင့်ထဲမပေါ်နိုင်သေးတာဖြစ်ပါတယ်ခင်ဗျာ။
စီးရီးယားရေးဆွေးနွေးဖို့အရှေ့11ဒေသနဲ့ဥရောပကထိတ်တန်းတန်တမန်တွေဒီကနေ့ပဲဆော်ယူနိုင်ငံရီယက်မြို့ကိုရောက်လာကြပါတယ်။သမ္မတဘာရှားအာဆတ်ဆွေးရောက်ကိုအစ္စလမ်ဝါရီတပုံတွေဖယ်ရှားလိုက်ပြီးတဲ့နောက်ပိုင်းစီးရီးယားနိုင်ငံမှာဩစာလွှမ်းမိုးနိုင်မှုအရှေ့11ဒေသမှာစီးဝိုင်းအင်အားကြီးဆော်ယူနိုင်ငံကကြိုးပမ်းနေတယ်လို့လည်းအကဲခတ်တွေခံမှန်းနေတာပါ။ဆွေးနွေးပွဲမှာအာရဗ်နိုင်ငံတွေကတာဝန်ရှိတဲ့သူတွေအပြင်တူရကီပြင်သစ်ဥရောပသမဂ္ဂနဲ့ကုသမဂ္ဂတာဝန်ရှိသူတွေပါပါဝင်ဆွေးနွေးမယ်လို့လည်းဆော်ရီတာဝန်ရှိသူတယောက်ကိုကူကပြီး AFP သတင်းမှာဖော်ပြထားပါတယ်။သမ္မတအာဆတ်ဆွေးရောက်ကိုဖိရှားခဲ့တဲ့သဘုံဖွဲ့တွေကိုအဓိကဦးဆောင်ခဲ့ပြီးစီးပွားနိုင်ငံမှာခေါင်းဆောင်အသစ်ဖြစ်လာသူအာခမက်အယ်ရှာရာကတော့အနောက်နိုင်ငံတွေကပိတ်ဆို့တက်ခတ်မှုတွေကိုဖိရှားနိုင်ရေးတွန်းအားပေးနေတာပါ။ရီယက်မျိုးတော်ကဆွေးနွေးပွဲမှာတော့စီးရီးယားဆွေးရောက်တဲ့ကိုစားနိုင်ငံခြားရေးဝန်ကြီးအာဆတ်အယ်ရှာဘန်နီတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ။
ပြည်ရေအမေရိကန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုည9နာရီကနေ10နာရီထိ9မီတာ19ကီလိုဟတ်ဇ်15653ည9မီတာ25ကီလိုဟတ်ဇ်11803ည လိုင်းဒိုမီတာ30 kHz 6963တို့အပြင်စနေတနင်္ဂနွေမှာလိုင်းလက်မီတာ190 kHz 1505ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မြန်မာပိုင်းစီစဉ်ရဲ့တနင်္ဂနွေနေ့ညဘက်သတင်းတွေကိုဆက်လက်နားဆင်နေရတာဖြစ်ပါတယ်ကချင်ပြည်နယ်ကတင်ရဇာတ်ထွက်ရတနိုင်းမြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခတ်မှုကြောင့်ဒေသခံ15ယောက်ထက်မနည်းသေဆုံးပြီး10ယောက်ဒဏ်ရာရသွားတဲ့အကြောင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကပြောလိုက်ပါတယ်။ရွှေနယ်ပြင်းထွက်ရတနိုင်းမြို့နယ်ဆန်လွန်ရွှေမော်ကဈေးတဲကိုစင်းနေကစစ်ကောင်စီပုံကျဲတိုက်ခတ်မှုကြောင့်ရွှေထူးသမားတွေနဲ့ဈေးသွားဈေးလာတွေတိုက်ချေထိခိုက်တဲ့အကြောင်း KIA ပြောခွင့်ရဗိုလ်မှူးကြီးနော်ဘူးကသတင်းတောက်တွေကိုပြောဆိုလိုက်တာပါ။ကချင်ပြည်နယ်မှာမကြာသေးခင်လောက်တွေကစ KIA နဲ့ပူးပေါင်းတပ်တွေရဲ့စစ်စင်ရေးတွေအတွင်းစစ်ကောင်စီတပ်ကံတွေလက်လွတ်ဆုံးရှုံးလာနေချိန်မှာပဲလေကြောင်းတက်ခိုက်မှုတွေလည်းတွန်းမြင့်လာနေတာဖြစ်ပါတယ်။ CAPF ကတည်းကြီးထွားနေတဲ့ခိုင်ပြည်နယ်မှာလည်းပြီးခဲ့တဲ့သတင်းပတ်ထက်မှာပဲစစ်ကောင်စီရဲ့လေကြောင်းတက်ခိုက်မှုကြောင့်ဒေသခံဒါဇင်နဲ့ချီတိုက်ဆုံခဲ့တာကြောင့်ကုလသမဂ္ဂတာဝန်ရှိတွေနဲ့လူခွေရေလှုပ်ရှားသူတွေကလည်းသတိပေးနေကြတာပါ။ရန်ပြည်မြို့နယ်ကြောင်းနီမော်ကျေးရွာမှာဇန်နဝါရီလ10ရက်နေ့လေကြောင်းတက်ခိုက်မှုကြောင့်တိုက်ဆုံသူအနည်းဆုံး40ကျော်နဲ့ဒဏ်ရာရသူက50လောက်ရှိတယ်လို့လည်းဒေသခံတွေကပြောဆိုထားပါတယ်ခင်ဗျာ။
ထိုင်းနိုင်ငံထဲကိုတရားမဝင်လူကုန်ကူးလာတဲ့သူလို့ဆိုတဲ့မြန်မာနိုင်ငံသား၂ယောက်ကိုထိုင်းနိုင်ငံဆန်ကလာဘူရီခရိုင်မှာဒီနေ့မနက်ပိုင်းကထိုင်းရဲတပ်ဖွဲ့ကဖမ်းဆီးလိုက်တယ်လို့ဘန်ကောက်ပို့သတင်းကဖော်ပြပါရယ်အသက်44နှစ်အရွယ်တန်းဝင်းနဲ့အသက်28နှစ်အရွယ်မိုင်းဆိုတဲ့မြန်မာနိုင်ငံသား၂ယောက်ဟာထိုင်းနိုင်ငံထဲကိုတရားဝင်အထောက်ထားမရှိဘဲဝင်ရောက်လာတဲ့မြန်မာနိုင်ငံသား၆ယောက်ကိုကားနောက်ခံထဲမှာတင်ဆောင်လာခြင်းဒီတန်ပုံးကျေးရွာရဲ့စစ်ဆေးဂိတ်မှာဒီနေ့မနက်6နာရီက50လောက်ကဖမ်းဆီးခံခဲ့ရတာဖြစ်တယ်လို့ရဲတပ်ဖွဲ့ကပြောပါတယ်။ကားပေါ်မှာတင်ဆောင်လာတဲ့မြန်မာနိုင်ငံသား6ယောက်မှာအမျိုးသား6ယောက်နဲ့အမျိုးသမီး9ယောက်ဖြစ်ပြီးတော့သူတို့ကိုပစ်ကတ်ကားရဲ့ဒီကားမောင်းတဲ့သူထိုင်တဲ့နောက်ခန်းမှာပြေးသိပ်ပြီးတော့တင်ဆောင်လာခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံကတရားမဝင်ဝင်ရောက်လာတဲ့အဲ့ဒီလူ6ယောက်ကိုတော့တယောက်ကိုထိုင်းဘတ်ငွေ3,000နဲ့စန်ကလာဘူရီခရိုင်ကဒေါ်လာမှာတင်ခဲ့ပြီးတော့ကန်ချနာဘူရီခရိုင်ထဲမှာရှိတဲ့မွန်မြို့ကိုပို့ပေးရမှာဖြစ်တယ်လို့ရင်မောင်းတန်းဝင်းကထိုင်းရဲတပ်ဖွဲ့ကိုပြောပါတယ်ခင်ဗျာ နောက်ဆုံးရသတင်းတွေကိုကိုအောင်လွင်ဦးနဲ့ကျွန်တော်ရန်နိုင်တို့ကကြင်ညာပေးခဲ့တာဖြစ်ပါတယ် VOA ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်လွင့်ပေးနေတာဖြစ်ပါတယ်အခုအစားပြီးတော့သတင်းပေးပို့ချက်တွေနဲ့အပတ်စဉ်ကဏ္ဍတွေကိုတိုက်ရိုက်ဇက်တိုက်တင်ဆက်ပေးသွားတော့မှာဖြစ်ပါတယ်။အရင်ဆုံးတော့ဒီပင်လယ်ဘျော်တွေဖြစ်တဲ့ဒီစလုံးလူမျိုးတွေနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြပေးကြပါမယ်။စလုံးလူမျိုးစုတွေကရေလုံငန်းနဲ့အသက်မွေးဝမ်းကြောင်းပြုကြတာဖြစ်ပါတယ်။အခုခါမှာတော့ထိုင်းနဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ပင်လယ်ဘျော်ဌာနေတိုင်းရင်းသားတွေပျောက်ကွယ်လူနေပါဖြစ်လာတဲ့သူတို့ရဲ့ပင်လယ်ဘျော်ဘဝကိုထိမ့်သိမ့်ဖို့ကြိုးပမ်းနေကြပါတယ်။စလုံးလူမျိုးစုတွေကပင်လယ်ထဲခြေစလုံးအိမ်နိုင်ဘဝနဲ့နေကြတဲ့လူမျိုးစုတွေဖြစ်ပါတယ်သူတို့ဟာနှစ်ပေါင်းများစွာလစ်လူရှုခံထားပေမဲ့အခြေခံလူခွင့်ရေးဖြစ်တဲ့ပညာရေးချမ်းသာရေးစောင့်ရှောက်မှုနဲ့မြေယာပိုင်ဆိုင်မှုတွေအာမခံပေးနိုင်တဲ့ဥပဒေတွေကိုတောင်းဆိုနေကြပါတယ် AP သတင်းဆောင်ပါကိုအခြေခံပြီးတော့အလိမ္မာကပြောပြပေးမှာဖြစ်ပါတယ်ဗျာ
ကပန်းလို့ခေါ်တဲ့စလုံးမျိုးရာလေတွေကိုမော့ကင်းလေတွေလို့လည်းခေါ်ပါတယ်ထိုင်းနဲ့မြန်မာနိုင်ငံမှာနေထိုင်ကြတဲ့ဒီထားတဲ့တိုင်းရင်းသားတွေဟာနှစ်နိုင်ငံကမ်းလွန်ပင်လယ်ပြင်ကကျွန်းပေါင်း800ရှိတဲ့ကျွန်းစုတွေကြားမှာလွတ်လွတ်လပ်လပ်ရွက်လှခဲ့ကြတာပါပင်လယ်ဂျစ်ဆီတွေလို့သိကြတဲ့စလုံးတိုင်းရင်းသားလို့ခေါ်တဲ့မော်ကယ်တိုင်းရင်းသားလူမျိုးတွေဟာဇဝတိရေးအတွက်ပင်လယ်ကိုအားကိုးကြရပြီးတော့သူတို့ဟာလေပေါ်မှာမွေးဖွားနေထိုင်ကြည့်မရဘူးလေပေါ်မှာပဲသေဆုံးကြပါတယ
်เกิดในฝั่งพม่าตอนนั้นเกิดจะเกิดอยู่ในเรือ
ကျွန်တော်ကမြန်မာပြည်ကချမ်းမှာမွေးခဲ့တာပါလေပေါ်မှာမွေးခဲ့တာလို့ကျွန်တော်ဖေကပြောပါတယ်ကိုတုံးကကျွန်တော်တို့လူစလုံးလူမျိုးများစုကလေပေါ်မှာပဲနေခဲ့ကြတာလေအဲ့ဒီတုန်းကလေပေါ်မှာပဲမွေးပွားကြီးပင်းကြပြီးတည်ဆုံးခဲ့ကြတာပေါ့ဒါပေမဲ့လွန်ခဲ့တဲ့အနှစ်20 30လောက်မှာတော့လေပေါ်မှာနေထိုင်ကြတဲ့သူကနည်းလာကြတယ်စလုံးရွာသားတွေကကန်ဆက်တွေမှာပဲအခြေချနေထိုင်လာကြတယ်လေ
အခုခင်မာတော့တင်းကျပ်လာတဲ့နေနမိတ်ကန့်သက်ချက်တွေနဲ့လေဆောက်ဖို့ကန့်သက်ချက်တွေရှိလာတာတွေကြောင့်စလုံးလူမျိုးတွေရဲ့မီယိုဖလာလုပ်ငန်းတွေကိုထိမ့်သိမ်းဖို့ကအပြောင်းလဲကန့်သက်ချက်တွေကြားမှာအခက်အခဲဖြစ်လာနေပါတယ်။စလုံးတိုင်းရင်းသားတူဖြစ်တဲ့ဟုခလေးအရွယ်တုန်းကမိသားစုနဲ့နေထိုင်ခဲ့ပြီးတော့လေပေါ်ကနေပင်လယ်ထဲခုန်ချရင်းသူ့တနေတာကိုစတင်ခဲ့တာပါ။အသက်3နှစ်အရွယ်မှာပဲရေတိမ်ပိုင်းမှာရေကူးနိုင်နေပြီဖြစ်ပါတယ်။ သူနေအိမ်ကမိသားစုနဲ့အတူရွှေလွှဲနေထိုင်းတောင်ပိုင်းရေပြင်ပေါ်ကကပန်းရွှေလွှဲပြေတာသမုတ်တရားရေပြင်ကသူ့ရဲ့အိမ်တော်ဖေးပဲဖြစ်ပါတယ
်ความสําคัญของกาบางก็คือ1คือเป็นบ้านที่ทําหากินเหมือนกับเกิดแก่จะตายอยู่ที่นั่น
กบันเลียอะเยจี้ได้ปฐมาตะคูก็เราနေได้ไอ้ผิดโลว่าไอ้นี่เนี่ยก็เราอัตแตมวยวันจ้องปิゅได้เนี่ยလीငွေဖွာခြင်းနာမကျန်းဖြစ်ခြင်းတည်ဆုံးခြင်းတွေကအဲ့ဒီနေရာမှာလေလူတူမိသားစုတစုရဲ့ဘဝတသက်တာနဲ့တူတယ်ဟိုတုန်းကအဲ့ဒီလေပေါ်မှာပဲကျွန်တော်တို့အသက်ရှင်တယ်တည်ဆုံးတယ်လေကကျွန်တော်တို့ခီးသွွားရွက်လင်းခဲ့ရတဲ့အိမ်ပေါ့ဟိုးအရင်ချိန်ကစလုံးလူမျိုးတွေအတွက်တိတ်အရေးကြီးတဲ့အဲ့ဒီလေကမိသားစုတိုင်းဒါမှမဟုတ်မိသားစုနှစ်စုအတွက်ပင်လယ်မှာနေဖို့ဒါမှမဟုတ်ကျွန်းတကျွန်းနဲ့တကျွန်းရွက်လွင်းဖို့လေတစ်စင်းပဲပိုင်ဆိုင်ကြတယ်
Suran Clad Hill လို့နာမည်အပြည့်ဆုံးရှိတဲ့စလုံးလူမျိုးစုတိုင်းရင်းသားဖြစ်သူဟုကတော့အခုခါမှာကုန်းပေါ်ကိုရွှေ့ပြောင်းနေထိုင်ခဲ့ရပါတယ်။စလုံးလူမျိုးစုတွေဟာထိုင်းဆိုရကတရားဝင်အသိမှမပြုတဲ့မျိုးတွေစုအများပြားနဲ့ဌာနေတိုင်းရင်းသားတွေကလူမျိုးစုတစုဖြစ်ပါတယ်။ထာဒီတိုင်းရင်းသားလူမျိုးတွေကတက်ကြွလှူရှားသူတွေကသူတို့ရဲ့ရိုးရာဓလေ့ထုံးတမ်းစင်လာတွေကိုထိမ့်သိမ့်နိုင်စေမဲ့ဥပဒေချမ်းတရက်ကိုတရားဝင်အသိမှတ်ပြုဖို့နှစ်ပေါင်းများစွာကြာအောင်တောင်းဆိုခဲ့ကြတာပါ
It's difficult to build boat nowadays because they need log they need
ဖြေဆောက်ရင်တလုံးတွေလိုအပ်လို့အခုခေတ်မှာတော့ဖြေဆောက်ရတာကခက်တယ်လေတငယ်ချင်းတွေဆွေမျိုးတွေကလည်းကူညီပေးဖို့လိုပါတယ်ဒါကြောင့်ဖြေဆောက်ဖို့အတွက်တက်တက်ကြွားကြစန္ဒမရှိဘူးဆိုရင်လေတိဆောက်တဲ့အတက်ပညာကတဖြည်းဖြည်းပျောက်ကွယ်သွားမယ်လို့ကျွန်မထင်ပါတယ်။အရင်ကတော့ဆွေမျိုးတွေစီဖြတ်ကူးသွားလာလက်ပတ်နိုင်ပြီးတော့ကျွန်းစုတွေစီကိုလည်းရွက်လွှင့်နိုင်သလိုအသက်မွေးဝမ်းကြောင်းလုပ်လို့ရတဲ့အတားအဆီးအကန့်အသတ်မရှိတဲ့ပင်လယ်ပြင်ကြီးပေါ့။အခုဆိုရင်တော့ထိုင်းနဲ့မြန်မာကြားမှာနယ်နိမိတ်စီးတွေကလည်းရှိနေပြီလေ။ဒါကြောင့်မလို့ထိုင်းနိုင်ငံသားဖြစ်သွားတဲ့စလုံးလူမျိုးတွေအတွက်တင်းကျပ်တဲ့စီးနင်းတွေရှိပါတယ်။
စလုံးလူမျိုးတွေရဲ့ကျန်းမာရေးဆောင်ရှောက်မှုပညာရေးနဲ့မြေယာပိုင်ဆိုင်မှုလိုအခြေခံအခွင့်အရေးအာမခံချက်အပြင်သူတို့ရဲ့တိုင်းရင်းသားလူမျိုးတွေရဲ့စရိုက်လက္ခဏာတွေကိုထိမ့်သိမ်းဆောင်ရှောက်နိုင်ဖို့အစိုးရရဲ့ပံ့ပိုးကူညီမှုနဲ့တိုင်းရင်းသားလူမျိုးစုတွေရဲ့လူတွေမှုပုံစံကိုကာကွယ်ပေးဖို့နဲ့ညစ်တရေးဆိုတဲ့ဥပဒေချမ်းတရက်ကိုပေါမောက်ခအရန်ဒိုထိုင်တဲ့တခြားသူတွေကမျှော်လင့်နေကြတာပါစလုံးလူမျိုးတွေအတွက်ပိုကောင်းတဲ့ဘဝနေထိုင်မှုပုံစံကိုပံ့ပိုးပေးတယ်လို့ထိုင်းနိုင်ငံဆူရင်ကျော်အမျိုးသားဥယျာဉ်ကအကြီးအကဲတူကဆိုပါတယ
်ในส่วนที่ผมรับผิดชอบนะผมคิดว่าเรื่องของทํายังไงให้เขามีคุณภาพชีวิตที่ดี
จนတောင်းอยู่တဲ့ဘိုင်းကစလုံးလူမျိုးတွေရဲ့ဘဝတိုးတက်ဖို့ ਨੇ တဘာဝမှာဘလို့ရည်ရှိနေထိုင်မလဲဆိုတာကိုစဉ်းစားပေးတာပါတကယ်တော့စလုံးလူမျိုးစုအတိုင်းဝန်းအတွက်ခီးသွားလာတဲ့အခါပြင်ပကလူတွေဒါမှမဟုတ်လွှမ်းမိုးမှုတွေရှိလာတဲ့အခါသူတို့ဘဝပုံစံတွေပြောင်းလဲသွားကြပါတယ်။အခုဆိုရင်သူတို့မှာဖုန်းတွေနဲ့ခြားပစ္စည်းတွေရှိနေပြီလေ။သူတို့ရဲ့ရင်ကျေးမှုတွေကိုမထိန်သိမ်းနိုင်ကြတော့ပါဘူး။ဒါကစိန်ခေါ်မှုတစ်ခုပါ။ဒါပေမဲ့ကျွန်တော်ကတော့သူတို့ကိုတာမန်လူတွေလိုပဲမြင်ပါတယ်။ထိုင်းလူမျိုးတွေပေါ့။သူတို့ရဲ့ဘဝကိုကောင်းမွန်စေချင်တယ်လေ။
လေပေါ်မှာနေထိုင်ကြတဲ့စလုံးလူမျိုးတွေကမေလဝင်းကျင်မုတ်တုံရသည်မှာကုန်းပေါ်မှာနေထိုင်ကြပါတယ်။ညသောအဖြစ်ဒီဇင်ဘာလလောက်မှာပင်လယ်ကိုငားရှာဖို့ပြန်သွားကြပါတယ်။စလုံးတိုင်းရင်းသားရွာမှာစာသင်တဲ့စလုံးတိုင်းရင်းသူဆရာမဝီလာစင်ဒီကလဟေးကစာသင်ခန်းထဲကလူငယ်တွေကိုစာသင်ပေးရတဲ့ရည်ရွယ်မှုဓလေ့ထုံတမ်းကိုဆက်လက်ထိန်းသိမ်းဖို့မျှော်လင့်ပါတယ်
။ยังไม่ได้อยู่ในหลักสูตรแต่เราเสริมเข้าไปเพื่อแบบเราได้เล็งเห็นแล้วว่าน่ะส่วนเนี้ยใกล้จะหายไปแล้ว
สลองยินจิ้มหมดสัวเตยหุ่นดำมามาป่าไปแม้ดาริกะเปี่ยวแกวต่อတော့แม้สัวมีเนียหมดซาติงเท่เต็มไปดาบาถ้าจอกคลีฤကိုตรุอ้าละเฉยฤมาเต็มไปเลยลิ
ท้ายมีบียาฮาวตูก็ท้ายနိုင်ငံကสลองတိုင်းရင်းသားလူမျိုးစုအားလုံးရဲ့နောက်ဆုံးတပီမှာကလပ်ဟေးကိုမျိုးရိုးနာမည်အဖြစ်အသုံးပြုစေခဲ့ပါတယ်စလုံးလူမျိုးတွေဟာထိုင်းနိုင်ငံကန်ယူရန်ဆူရီကျွန်းတွေမှာအခြေချနေထိုင်ပြီးတော့ပင်လယ်ဓားတွေအန္တရာယ်ကနေဘေးကင်းရေးလုပ်ငန်းတွေမှာလုပ်ကိုင်ကြပါတယ်။ဆူရီကျိုးစုဟာ1982ခုနှစ်မှာထိုင်းနိုင်ငံရဲ့အမျိုးသားဥယျာဉ်ဖြစ်လာခဲ့ပြီးတော့အဲ့ဒီကျိုးမှာရှိတဲ့သစ်ပင်တွေကိုဥပဒေအရအကာအကွယ်ပေးထားတာမို့လေလုံးဖို့သုံးလို့မရတော့ပါဘူး။အခုခါလေတီဆောက်ဖို့အတတ်ပညာဟာလည်းကွဲပြောက်နေပြီဖြစ်ပါတယ်။အခုခေတ်စလုံးလူငယ်တွေဟာသူတို့ရဲ့စာဝတ်တည်ရေးနဲ့အလုပ်ကိုင်တွေအတွက်ပို့လို့စိုးရိမ်လာကြပါတယ်။ဆူရီကျိုးစုအမျိုးသားဥယျာဉ်ကိုနိုဝင်ဘာလကနေဧပြီလအထိခီးသွွားဧည့်သည်တွေအတွက်ဖွင့်လှစ်ထားပြီးတော့ထိုင်းနိုင်ငံရဲ့ခီးသွွားရာသီမှာဝင်ငွေအများဆုံးရရှိပြီးဒီဝင်ငွေတွေနဲ့တစ်နှစ်ပတ်လုံးနေထိုင်စားသောက်ကြရတာဖြစ်ပါတယ်။ ။စလုံးလူမျိုးစုတွေဟာဒီကျွန်းကပန်းချံမှာအလုပ်လုပ်တာဒါမှမဟုတ်ခရီးသွားတွေကိုပို့ပေးရတဲ့ကတို့လေးတွေပေါ်မှာအလုပ်လုပ်ကြကြပါတယ်ရှင်။ကျမလေးပါပါ။
လေမှာပြောပြသွားတာဖြစ်ပါတယ် view ကနေတနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်တွေကို Washington DC မြို့တော်ကနေည10:00အထိဆက်ပြီးတော့အသံလွှင့်ပေးနေပါတယ်အခုကဆက်ပြီးတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးသွားတော့မှာဖြစ်ပြီးတော့အရင်ဆုံးတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုတင်ဆက်ပေးမှာဖြစ်ပါတယ် American Republican ဒီလွတ်တော်အမတ်အများစုထောက်ခံထားတဲ့မြန်မာစစ်တပ်တာဝန်ခံမှုရှိစေရေး Obama Act ဥပဒေဟာရွေးကောက်ခံ Republican သမ္မတ Donald Trump အစိုးရလက်ထက်မှာပုံမအကောင်လာပွဲရှိတယ်လို့အမေရိကန်စစ်တပ်အငြိမ်းစားဒုဗိုလ်မှူးကြီးဒေါက်တာမီမီဝင်းဘတ်ကသုံးသပ်ပါတယ်မြန်မာဒီမိုကရေစီရေးအစီအစဉ်မှာဒေါက်တာဒေါ်မီမီဝင်းဘတ်ကိုမိုက်အညာနိုင်က Zoom ကနေဆက်သွယ်မေးမြန်းထားပါတယ်ခင်ဗျာ
ဟိုပတ်ပေါင်းဆုံးအခုဟိုမေးချင်တာပေါ့နော်ဒီနောက်ဆုံးကာဒီ American ပြည်ထောင်စုမှာအခု American ကနေပြီးတော့မြန်မာနိုင်ငံမှာစစ်ကောင်စီနဲ့ပတ်သက်နေတဲ့ Mitel ဒီ company ကိုပေါ့လေသူတို့တန်ခတ်အရေးယူလိုက်တယ်ဆိုတော့အဲ့ဒီအပေါ်မှာအန်တီရဲ့အမြင်ဘယ်လိုရှိပါလဲရှင
်ဘာမှမဖြေခင်ပေါ့နော်ပထမဆုံးပြောဖို့လိုအပ်တာကဒီနေ့တုံ့တက်သွားတဲ့ဥစ္စာတွေအားလုံးပါပေါ့နော်ပုဂ္ဂိုလ်တယောက်အနေနဲ့တုံ့တက်သွားတာပါဘယ်အဖွဲ့ကမှကုစားပြီးပြီးတော့တုံ့တက်သွားတာမဟုတ်ပါဘူးလို့ပြောချင်ပါတယ်အဲ့တော့တော်တော်တော်မှနောက်ကျနေတယ်ပေါ့နော်ဒီ sanction ကစောစောစီးစီးတွေကလုတ်ဖို့လိုအပ်တယ်ဘာလို့ဆိုတော့သိတဲ့အချိန်မှာအဲ့ဒီဥစားကစစ်တပ်ရဲ့ဗာလဲဝင်ငွေတစ်ခုနော် Mitel ကိုသုံးချပြီးတော့လုတ်တယ်နောက်ပြီးတော့စစ်တပ်ရှိနေဒီ communication ကိုပေါ့နော်ဒီ company တွေသုံးပြီးတော့သူတို့တွေကဒီ weaponize လုပ်ထားတယ်ပြည်သူလူထုကိုဘယ်လိုဟိုဒီ Mitel ကိုအသုံးချပြီးတော့ဘယ်တော့ပြည်သူလူထုကိုဖိနှိပ်တာတွေဝင်င်းနေလောက်တာအဲ့ဒီဥစ္စာသုံးထားရဲဆိုတော့လေအဲ့ဒီဒီ sanction ဆိုတဲ့ဥစ္စာဟိုအရေးပါတယ်လို့ပြောလို့ရတာပေါ့ရဲ့
ဒီလို American အစိုးရဘက်ကဒီမြန်မာနဲ့ပတ်သက်ပြီးတော့သူတို့ sanction တွေပိတ်ဆို့အရေးယူမှုတွေကိုပြစ်မှတ်ထားတာအထူးသဖြင့်ပြစ်မှတ်ထားပြီးတော့ဒီစစ်ကောင်စီနဲ့ဗိုလ်ချုပ်တွေနဲ့ပတ်သက်တဲ့ဒီစီးပွားရေးလုပ်ငန်းတွေဒီတခြားဝင်ငွေရတဲ့လုပ်ငန်းတွေကိုဟိုပိတ်ဆို့အရေးယူနေတာတွေကဒီဘာမာအက်ဥပဒေပြဋ္ဌာန်းပြီးနောက်ပိုင်းမှာပို့ပြီးတော့ထိရောက်လာတာလားဒီပိတ်ဆို့အရေးယူမှုပေါ်မှာဘာမာအက်ကဘယ်လိုပတ်သက်မှုရှိမလဲရှင
်ဟုတ်ပြီဟိုဘာမာအက်နဲ့ဒီစားပါလေကြက်ဥနဲ့ကြက်လိုမျိုးပေါ့နော်ကြက်မလိုမျိုးဘာလို့လဲဆိုတော့ဒီဒီဥစ္စာမူဝါဒတွေဖြစ်လို့လေဘာမာအက်ထဲမှာအဲ့ဒီမူဝါဒတွေကိုသူတို့ထည့်ထားတာBurma Act မှာဒီအချက်လက်တွေထည့်လိုက်လို့အတွက်နော်ဒီဥစ္စာ corporate institutionalized ဖြစ်သွားရပေါ့နော်ဒီဥစ္စာနဲ့ပတ်သက်ပြီးတော့ဒီ sanction တွေနဲ့ပတ်သက်ပြီးအဲ့ sanction တွေကလည်းအရေးကြီးရယ်ဒီဥစ္စာ international pressure ကိုလုပ်တယ်ခုနပြောသမဲ့သူတို့ရဲ့ဝင်ငွေတွေကိုဖျက်တောက်တယ်ဒါ logistics နဲ့ဆိုင်တယ်ပေါ့နော်စစ်တပ်ရဲ့ logistics ကိုဖျက်တောက်တာနောက်ပြီးတော့စစ်တပ်ရဲ့ legitimacy ကိုလည်းကြည့်ခိုက်တယ် right အခုအချိန်မှာစစ်တပ်ကအရင်က legitimacy အရန်လိုချင်တယ်အဲကြောင့်မလို့လဲသူတို့ဒီအခုလာမဲ့ဟိုဗာလဲအရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့လုပ်နေတာသူတို့ legitimacy မရရတဲ့နေရာရအောင်လို့ဆိုဒီ sanction တွေလုတ်လိုက်တဲ့အခါမှာအဲ့ legitimacy ဆိုတဲ့ဥစ္စာကိုထိခိုက်တယ်နောက်ပြီးတော့ logistic စစ်တပ်တဲ့အခါမှာ logistic လိုတယ်အဲ့ logistic ကိုလည်းသူတို့ဖျက်တောက်တယ်နော်ဘာလို့ဆိုဝင်ငွေလိုတယ်ဝင်ငွေကနေပြီးတော့ဒီဥစ္စာ you know သူတို့ weapon တွေဟိုတနတ်တွေဝယ်ရပေါ့နော်အဲ့ဒါတွေကိုဖြတ်တောင်းနိုင်နေဆိုတော့အဲ့ကြောင့်မလို့ဒီ sanction တွေကအရေးကြီးတယ် and ထိလည်းထိရောက်ပါတယ
်ဒီ Burma Act ကြီးကမြန်မာနိုင်ငံကိုသူတို့ချမှတ်ထားတယ်မြန်မာပေါ်ချမှတ်ထားတဲ့ဒီလုပ်ငန်းစဉ်တွေပေါ့နော်အဲ့ဒီမှာအရေးကြီးဆုံးတစ်ချက်ဖြစ်တဲ့လက်နက်မပါတဲ့ဒီအကူအညီတွေကိုပေးရအထူးသဖြင့်တိုင်းရင်းသားလနဲ့ကရဖွဲ့အစည်းတွေနောက်ပြီးတော့ဒီမြမတော်လှန်ရေးအင်အားစုတွေကိုသူတို့ဒီဟာပံ့ပိုးပေးဖို့ဆိုတဲ့အချက်ပေါ့နော်အဲ့ဒီအပိုင်းကဘယ်လိုသုံးသပ်ပါလဲ
အဲ့ဒီအပိုင်းကတော့နည်းနည်းလေးအားနည်းနေတယ်လို့ကျွန်မတို့ထင်တယ်သူတို့အများကြီးတော့အကူအညီပေးနေပါတယ်နန်းလီတော်အောင်မှာဒါပေမဲ့ဒီအားနည်းနေတာကဘာမှအက်ကိုများသောအဖြစ်ပါလေဒီ support လုပ်ထားတာက Republican congressman နဲ့ senator တွေเนาะနောက်ပြီးတော့ပါလေဒီအခုမှပါ Biden administration ကြတော့ democratic executive branch ဆိုတော့အဲ့ဒီမှာနည်းနည်းလေး ဟိုနေအမြင်မတူတာကြီးရှိတယ်လို့ထင်တယ်ဆိုတော့အဲ့ဒီအောင်မလို့လဲဟိုတလောပါဘောနော်ဒီမစ်မကနောနဲ့သူ့ရဲ့အဖွဲ့တွေကဒီ Burma Act ကိုဘာကြောင့်အသေးချာအပြည့်အစုံဘောနော် implement လက်တွေ့မဖို့ဆောင်းတာလဲဆိုတဲ့ဥစ္စာသူတို့ဟိုဗာလဲစာတောင်မှရေးလိုက်သေးတယ်ဆိုတော့အဲ့ဒီဥစ္စာနဲ့ပတ်သက်ပြီးတော့အခု Trump administration ကြတော့Republican administration ဖြစ်သွားလိမ့်မယ်ဆိုတော့အဲ့ဒီမှာဆိုလို့ရှိရင်ပို့ပြီးတော့ဒီ Burma Act ကိုပေါ့နော်ပို့ပြီးတော့အပြည့်အစုံပို့ပြီးတော့ဟိုဗာလေလက်တွေ့ပေါ့နော်ဖော်ဆောင်နိုင်လာမယ်လို့ကျွန်မထင်တယ်အဲ့နောက်ပြီးတော့ဟို Marco Rubio ကလည်းအကယ်၍ Secretary of State ဖြစ်သွားမယ်ဆိုရင်เนาะသူကလည်းဒီ Burma Act နဲ့ပတ်သက်ပြီးတော့အရန်ပဲပတ်သက်ထားတယ် support လည်းလုပ်ထားတယ်ဆိုတော့လေအဲ Burma Act ရဲ့ implementation မှာဒီ Biden administration နဲ့ပူပြီးတော့ပြည့်ပြည့်စုံစုံလုပ်နိုင်မယ်လို့ကျွန်တော်တို့ရည်မှန်းထားတယ်ပေါ့နော
်အဲ့ညာမှာဒီအခုလွတ်တော်သစ်မှာဒီ Republican ကြီးကြီးဆိုးမဲ့လွတ်တော်သစ်ပေါ့နော်နောက်ပြီးတော့အစိုးရဆိုလို့ရှိရင်လေဒီ Republican ခေါင်းဆောင်ဖြစ်တဲ့ Tamara Trump ရဲ့အစိုးရဖြစ်လာတော့မှာဆိုတော့လေတစ်ဖက်မှာကြတော့လေအဲသူတို့တွေကဒီ Republican တွေကဟိုပြည်ရင်းရေးပေါ့နော်ဒီ American ရဲ့ပြည်ရင်းရေးကိုပဲပို့ပြီးတော့စိတ်ဝင်စားတာပို့ပြီးတော့အယုံဆိုင်ပြီးလှုပ်ဆောင်မဲ့အတွက်မြမအရေးမှာအားနည်းနိုင်တယ်ပေါ့နော်ဆိုတော့ဒါမျိုးစိုးရိမ်မှုတွေလည်းရှိတယ်ဆိုတော့ဒီပေါ်မှာဘယ်လိုမြင်ပါလဲရှင
်ဒီဥစ္စာကတော့ဒီမြမနိုင်မြမဒီ US မှာနေနေတဲ့ diaspora တွေရဲ့เนาะမြမဒီရဲ့အလုပ်လုပ်ငန်းတစ်ခုပဲဒီကိုက vote ကိုမှရှိနေတဲ့နေတဲ့ data တွေကဟုတ်ပါလေကိုယ့်ရဲ့ဗါလေ representative တွေပေါ့နော်ကိုယ့်ရဲ့အမတ်တွေကိုအသေးချာရှင်းပြနိုင်တယ်အများအား lobby လုပ်နိုင်တယ်အများအား advocate လုပ်နိုင်တယ်ဆိုလို့ရှိရင်ဒါမြန်မာနိုင်ငံအတွက်ပို့ပြီးတော့ဒီလိုမျိုးပို့ပြီးတော့အလေးထားလာနိုင်တယ်ပေါ့ဘာလို့ဆိုဒီ US American system ကတည်တဲ့အတိုင်းပဲဒါသူ့ရဲ့ကိုဒေတာက constituent ဆိုတဲ့ you know ကိုမဲပေးမဲ့လူတွေရဲ့ဟိုဆန္ဒကိုအများအားအမြဲတမ်းအလေးထားတယ်ဆိုတော့အဲ့ဒီဥစ္စာက US မှာရှိနေတဲ့ diaspora group တွေရဲ့ community တွေမြန်မာ community တွေရဲ့ number one တာဝန်တစ်ခုပဲအဲ့ဒီအကြောင်းမလို့ဒီဟိုသူရဲ့ခုနပြောသလိုပဲဒါဒီသူတို့ရဲ့အမတ်တွေကိုသွားပြီးတော့ဟိုဗါလေ lobby လုပ်တယ်စကားပြောရဲသူတို့မှာဗါလေသတင်းပေးမယ်ဆိုတော့အဲ့လိုမျိုးအများအားလုပ်နေလို့ရှင်ဒီမြန်မာ issue ကဒီ congress မှာပေါ့နော်ပူပြီးတော့ဝင်ဖြစ်မယ်အဲ့ဒီက congress ကနေပြီးတော့တဆင့်ပေါ့နော် administration ကိုသူတို့ပူပြီးတော့pressure ပေးနိုင်တယ် pressure ဆိုတာလည်းကိုပူပြီးတော့အသိပေးနိုင်မယ်ပူပြီးတော့လှုပ်ဆော်ပေးနိုင်တယ်ပေါ့နော်အဲနောက်တစ်ခုကျတော့အခုတလောမှာဒီတရုတ်နဲ့ပတ်သက်ပြီးတော့ဒီဆန္ဒတွေပြတာအရန်အဲ့ဒီဥစ္စာတွေကလည်းမြန်မာရဲ့ issue ကိုပေါ့နော်မြန်မာအကြောင်းကိုဒီ administration ရောဟိုနေ congress မှာရောပူပြီးတော့အလေးထားအောင်လုပ်တဲ့လုပ်နည်းလုပ်ခံနေလို့ပြောလို့ရတယ်တော့မြန်မာအကြောင်းကိုဟိုဗါလဲပို့ပြီးတော့ focus လုပ်စေခြင်းရင်ဒီမှာရှိနေတဲ့မြန်မာပြည်သူမြန်မာဗါလဲ diaspora ပေါ့နော်အရန်အရေးကြီးတယ
်ဟို Burma Act နဲ့ပတ်သက်ရင်တရုတ်ကလည်းသူ့သဘောထားကိုပုံဝင်လင်းလင်းထုတ်ဖော်ပြောဆိုတာတွေရှိရဆိုရင်တရင်းနေမှာလဲဖော်ပြခဲ့တာမျိုးတွေရှိရပေါ့နော်ဥပမာဆိုရင်ဒီ Burma Act ကြောင့်ဒီအတိုက်ခံအင်အားစုတွေပေါ့လေဒီတော်လှန်ရေးအင်အားစုတွေအထူးသဖြင့် NUG အမျိုးသားညီညွတ်ရေးအစိုးရတို့တိုင်းဒေသနဲ့ကိုင်ဖွဲ့စည်းတွေကိုဟိုတရားဝင်နာမည်တက်ပြီးတော့ဒါဒီဟိုပါပေါ့နော်ပံ့ပိုးမှုတွေပေးမယ်ဆိုတဲ့ပြဋ္ဌာန်းချက်မျိုးတွေကိုထည့်သွင်းထားတဲ့အဟာဆိုလို့ရှိရင် American ကဒါမြန်မာကိုအတုံးချတဲ့ပုံစံမျိုးပေါ့နော်ဒါဒီအတိုင်းပဲဟိုမြန်မာစစ်ကောင်စီဘက်ကတော့သူတို့သတင်းစာရှင်းလင်းပွဲမှာလည်းသူတို့ဒီသတင်းမီဒီယာတွေကိုသူတို့ထုတ်ပေါ်ပြောဆိုတဲ့အခါမှာလည်းတရုတ်ကိုအားပြိုင်ဖို့အတွက်မြန်မာကိုဒါအတုံးချရဲဆိုပြီးတော့လည်းစစ်ကောင်စီကထုတ်ပေါ်ပြောဆိုတာတွေရှိတော့ဒီဘာမှအနဲ့ပတ်သက်ရင်ဒီတရုတ်နဲ့ဒီ American ရဲ့အနေအထားပေါ့နော်ဆိုတော့အဲ့ဘိုင်းကိုဘယ်လိုသုံးသပ်ပါလဲရှင
်ဒီဘာမှ Act ကထွက်လာတာကဒီ Oversea မြန်မာတွေရဲ့you know တိုက်တွန်းမှုကြောင့်ဒီ overseas ဒီ US မှာရှိနေတဲ့မြန်မာဗာ diaspora ပြည်သူ you know မြန်မာနယ်ပွားတွေရဲ့စန္ဒကြောင့်မလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာလဲဘာကြောင့်လဲဆိုတော့ပြည်ထဲမှာရှိနေတဲ့ဟိုဗာ60အရာခိုင်နှုန်းလောက်ရှိနေတဲ့မြန်မာနိုင်ငံရဲ့ပြည်သူပြည်သားတွေကလိုလားလို့ right ဆိုတော့ဒီ Burma Act က American နဲ့ American ကထွက်လာပြီမဲ့အဲ့ဒီဥစ္စာကပြည်သူပြည်ပြည်တဲ့ပြည်သူပြည်သားတွေလိုလားလို့ထွက်လာတဲ့ ဥပဒေတစ်ခုလို့ပြောလို့ရတယ်အဲတရုတ်အနေနဲ့ပေါ့နော်သူကကြတော့အများအားလိုက်ပြီးတော့လိုက်ဖွဲ့ဆွဲနေအစတွေကလုံနေတယ် and but သူတို့လုတ်တဲ့လုံနေလုံဟန်နေရလဲမြန်မာပြည်သူတွေအများဆုံးရဲ့လိုလားတဲ့ဥစ္စာနဲ့ဆန့်ကျင်ပဲဖြစ်နေတယ်ဆိုတော့ကျမပြောမယ်ဘသူကဒီဥစ္စာအသုံးချနေတာလဲတရုတ်ကအသုံးချနေနောက်ပြီးတော့ပြန်ပြီးကြည့်လိုက်သူတို့ရဲ့ရင်းနှီးမြှုပ်နှံမှုတွေမှာဘလောက်လောက်မြန်မာနိုင်ငံမှာရှိတဲ့တရားဇာတတွေထဲမှာနဘေးသူတို့တူဝါပြီးတော့အဲ့ဒီဥစ္စာတွေနဲ့ပတ်သက်နေတဲ့ဟိုပျက်စီးတဲ့ပေါ့နော်ဒီတဘာဝဘေးအန္တရာယ်တွေပါတယ်သူတို့လုသွားတာ US ကလုသွားတာမဟုတ်ဘူးနော်ဆိုတော့အဲ့ဒီဥစ္စာပြောတဲ့ဥစ္စာကျွန်မလုံးဝလက်မခံဘူးနောက်ပြီးတော့ဟို US ရဲ့ policy ကလည်းများသောအားဖြင့်နော်ဒီအာဆီယံနဲ့အဓိကထားပြီးတော့ပူးတွဲပြီးတော့လုပ်နေတာဒီ multilateral ဟိုနင်းဟိုနည်းဟိုပါလေတကူရဲလုံနေတာမဟုတ်ဘူးဒါပေမဲ့ Burma Act နဲ့ပတ်သက်ပြီးတော့ကြတော့ဒီ Burma Act ကထွက်လာတာကပြည်သူလူထုလိုလားချက်ချောင်မလို့ဒီကမြန်မာ diaspora တွေကเนาะဒီဥစ္စာကို lobby လုပ်ပြီးတော့ဟိုနည်းပါလေတောင်းဆိုလို့ဒီဥစ္စာထွက်လာတာဆိုတော့အဲ့ဒီဥစ္စာပြည်သူလူထုရဲ့လိုလားချက်ပေါ့เนาะပြည်သူလူထုကို representative ဖြစ်သွားတယ်
တော်မီမီမွေးကပြောသားတဲ့တဲမှာလေဒီအခုတက်လာမယ်အခုတာဝန်ယူတော့မယ်ဒီသမ္မတဒီရွေးကောက်ခံသမ္မတဒေါ်နယ်ထရမ့်အစိုးရလက်ထက်မှာနောက် Republican တွေကြီးစိုးမဲ့ကြီးစိုးထားတဲ့ဒီလွှတ်တော်တင်မှာဆိုလို့ရှိရင်ဒီဘာမားအက်နဲ့ပတ်သက်ပြီးပို့ပြီးတော့ဟိုလှုပ်ဆောင်လာနိုင်ပွဲရှိတယ်ဆိုတာမျိုးပေါ့မျှော်လင့်ထားတဲ့အပိုင်းမှာဟိုမြမရေးနဲ့ပတ်သက်ရင်ပို့ပြီးတော့ထိထိရောက်ဆောင်ရွက်ပေးဖို့ပေါ့လေအရေးတကြီးဆောင်ရွက်တဲ့အရာတွေနောက်ပြီးတော့အားနည်းနေတဲ့နေရာမှာပို့ပြီးတော့ဟိုထိရောက်အောင်ဆောင်ရွက်တင်တာတွေဘယ်လိုနေရာတွေလဲလို့မြင်လဲရှင
့်ကျမအနေနဲ့ပေါ့နော်မြေပြင်ကလူတွေကတော့ပြောနေတာပေါ့ဒီ Burma Act နဲ့ပတ်သက်ပြီးတော့ဒီတကယ်လက်တွေ့လုပ်တဲ့အခါမှာတော်တော်များများ training တွေပေးတာတွေရှိတယ်သူတို့တွေကပြောနေအခု training တော့သိမလို့တော့ဘူးတဲ့သူတို့လိုအပ်တာကတကယ် material support ပေါ့နော် only like communication equipment right ဒီဥစ္စာ communication equipment ကအရန်ရေးကြီးတယ်ဘာလို့လဲဆိုတော့ဒီ delivery of ဘာလဲ humanitarian aid တွေပါတယ်လုပ်တဲ့အခါမှာအဲ့ဒီဥစ္စာ you know communication လုပ်ပြီးတော့တယောက်နဲ့တယောက်နဲ့ဆက်ဆက်လို့လိုအပ်တယ်နောက်ပြီးတော့ early warning system ဘာလို့ဆိုတော့စစ်တပ်ကအခုချိန်မှာအရင်ပဲပါလေ air strike တွေသုံးနေအဲ့ဒီ air strike တွေကိုဟိုနေ early warning system ရမယ်ဆိုရင်အဲ့ဒါမျိုးပေါ့နော်နောက်ပြီးတော့ detection အဲ့ဒါမျိုးအေးဆိုလို့ရှိရင်ပို့ပြီးတော့အသုံးဝင်နိုင်မယ်လို့မြေပြင်ကလူတွေကပြောနေတယ်ဆိုတော့အဲ့ဒီဥစ္စာကြီးပို့ပြီးတော့လေးထားနိုင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ထိရောက်ဒီ Burma Act ကပေါ့နော်ပုံပြထိရောက်နိုင်တယ်လို့ပြောလို့ရတယ်ဒါပေမဲ့ Burma Act အတွက်ကရောအရေးကြီးဆုံးပေါ့နော်ကျမအတွက်ကတော့တန်ဖိုးအရှိဆုံးအချက်အလက်တခုကပတ်စံနဲ့မဆိုင်ဘူးအဲ့ဒါဘာဆိုင်လဲဆိုတော့သူတို့က EAO တွေကိုနော် Ethnic Armed Organization ကိုအတည်ပြုလိုက်တယ် recognize လုပ်လိုက်တာအဲ့ဒီဥစ္စာကတန်ဖိုးမဖြတ်နိုင်တဲ့အချက်အလက်တခုလို့မှကျွန်မပြောခြင်းနဲ့အရင်တော့တည်းဆိုတခါမှဒီ EAO တွေကိုဟိုနည်း acknowledge လုပ်ထားတာမရှိဘူးဒီဥစားဒီ Burma Act ကအတည်ပြုလိုက်တယ်ဆိုတော့အဲဒီသူတို့ရဲ့ profile ကမြင့်လာတယ်မြင့်လာတဲ့အတွက်ကြောင့်မလို့လေသူတို့ဒီ Federal Democracy မှာ negotiate လုပ်တဲ့အခါမှာเนาะအချင်းချင်း negotiate လုပ်မှာသူတို့ရဲ့ profile ကပိုတက်တယ်ဆိုတော့ negotiation power နည်းနည်းပိုတက်လာတာပေါ့เนาะဆိုတော့ဒီဥစားအရင်အရန်တန်ဖို့ရှိတယ်လို့ဒီမှာလည်းပါတယ
်အခုလိုနေတဲ့မိခွန်းတွေကိုချိန်ပေးပြီးဖြေချပေးတဲ့ဒေါက်တာမီမီဘက်ကိုစီစီအများကြီးတင်ပါတယ်ရှင
်ကျေးဇူးပ
ါအမေရိကန်စစ်တပ်ရဲ့ငိမ့်စာဒုဗိုလ်မှူးကြီးဒေါက်တာမီဝင်းမီဝန်းဘက်ကိုမိုင်းရင်နိုင်ကဆက်သွယ်မိ мян ပြီးတော့မြန်မာဒီမိုကရေစီရေးရဆွေးနွေးခန်းအစီအစဉ်ဖြစ်နေတင်ဆက်ပေးခဲ့တာဖြစ်ပါတယ်။မကြခင်မှာတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးသွားဖို့ရှိပါတယ်ခင်ဗျာ
။ VOE အစီအစဉ်တွေကို Radio ရုပ်မြင်သံကြားတို့အပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOE မြန်မာပိုင်း YouTube စာမျက်နှာလေးစာကတော့ youtube.com/voebemis ဖြစ်ပါတယ်။
ဒီအမေရိကန်သံကနေ2025ခုနှစ်ဇန်နဝါရီ12ရက်တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာစီစဉ်နေကိုမြန်မာစံတော်ချိန်ည10:00နာရီထိလိုင်းဒိုမီတာ1925 30နဲ့လိုင်းလမ်းမီတာ190တို့ကနေဆက်ပြီးတော့အသံလွှင့်ပေးနေပါတယ်။အခုတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍကိုတင်ဆက်ပေးမှာဖြစ်ပါတယ်။ရန်ကုန်မြို့မှာဇန်နဝါရီ5ရက်နေ့ကစပြီးတော့တနေ့4နာရီသာလျှက်စစ်မီပေးနိုင်တော့မယ်ဆိုတဲ့သတင်းတွေဆိုရှယ်မီဒီယာမှာအတော်လေးနေရာယူလာတာတွေ့ရပါတယ်။ရစစ်တအားထုတ်လုပ်မှုကြာဆင်းလာတဲ့အတွက်ရန်ကုန်ပါဝင်စစ်ကောင်စီရုံးဆိုင်ရာနေပြည်တော်မှာပါအုပ်စုတွေခွဲကအလဲကျစနစ်နဲ့မီးပေးနေရပါတယ် NLD ဆိုရလက်ထမှာရစစ်တအားထုတ်လုပ်မှုဟာတနေ့မဂ္ဂဝတ် 3600 ထုတ်လုပ်နိုင်ခဲ့ပေမဲ့စစ်ကောင်စီလက်ထမှာတနေ့ကို1500မဂ္ဂဝတ်သာထုတ်လုပ်နိုင်တော့တာတွေ့ရပါတယ်။ဘာကြောင့်စစ်ကောင်စီလက်ထမှာလျှက်စစ်မီးမှန်းအောင်မပေးနိုင်ရတာပါလဲ။ဘာကြောင့်စစ်ကောင်စီလက်ထမှာလျှက်စစ်တအားထုတ်လုပ်မှုကြာဆင်းခဲ့ရလဲဆိုတဲ့အကြောင်းကိုကမ္ဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာစောင်းပါရှင်ပြည်သွင်းနိုင်ကဆွေးနွေးတင်ပြထားပါတယ်ခင်ဗျာ။
အားလုံးပဲမင်္ဂလာပါခင်ဗျာဒီတစ်ပတ်ကမ္ဘာမြတ်မီဒီယာမြင်ကွင်းကန္တာကနီးဘာကြောင့်စစ်ကောင်စီလက်ထက်မှာ나ယီပိုင်းမဲ့လျှက်စစ်မီပေးနိုင်တော့တာလဲဆိုတဲ့အကြောင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါရန်ကုန်မြို့မှာတရက်ကို၄ 나ယီသာလျှက်စစ်မီရရှိတော့မယ်ဆိုတဲ့သတင်းဟာဒီရက်ပိုင်းဆိုရှယ်မီဒီယာတွေပေါ်မှာအတော်လေးနေရာယူလာတာကိုတွေ့ရပါတယ်တရက်ကို၈ 나ယီခွဲတန်းစနစ်နဲ့လျှက်စစ်မီပေးနေရကနီးတရက်ကို၄ 나ယီသာပေးတော့မယ်မီးပေးစရာတိထွက်ပေါ်လာတာပါအခုလိုရန်ကုန်မြို့မှာတရက်၄ 나ယီမျှသာလျှက်စစ်မီပေးတော့မယ်ဆိုတဲ့သတင်းဟာစစ်ကောင်စီရဲ့လျှက်စစ်နှင့်စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ဖွဲ့စည်းပြီးသတင်း၃ဘက်ခန့်အကြာမှာထွက်ပေါ်လာတာလည်းဖြစ်ပါတယ်2021ဖေဖော်ဝါရီတရက်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းလျှက်စစ်တပ်အားထုတ်လုပ်မှုဟာတိတိတတ်တတ်ကျဆင်းလာတာကိုတွေ့ရပါတယ်အာဏာမသိမ်းခင် NLD အစိုးရလက်ထက်မှာလျှက်စစ်တပ်အားထုတ်လုပ်မှုပမာဏဟာတရက်ကိုမဂါဝတ် 3600 ထုတ်လုပ်ခဲ့ရာကနေ2025ဇန်နဝါရီ6ရက်နေ့မှာတရက်ကိုလျှက်စစ်တပ်အားမဂါဝတ် 1900 ခန့်သာထုတ်လုပ်နိုင်တော့တယ်လို့စစ်ကောင်စီရဲ့လျှက်စစ်စွမ်းအားဝန်ကြီးဌာနထုတ်ပြန်ချက်တွေကိုမီဒီယာတွေကကိုးကားရေးသားကြတာတွေ့ရပါတယ်ဒီနေ့လို ID kit electronic kit မှာလျှက်စစ်မီးဟာမရှိမဖြစ်ပါလူတဦးချင်းနေစဉ်ဘဝမိသားစုတွေရဲ့နေစဉ်ဘဝတွေကနေကုမ္ပဏီကြီးတွေဘဏ်နဲ့စီးပွားရေးလုပ်ငန်းကြီးတွေစေယုံကြောင်းအစရှိတဲ့ကျန်းမာရေးပညာရေးဝန်ဆောင်မှုလုပ်ငန်းတွေအစုံလျှက်စစ်စွာရရှိရေးဟာအသက်တမျှအရေးပါလှပါတယ်လျှက်စစ်မီပုံမှန်မရရင်နေစဉ်လူနေမှုဘဝတွေကိုထိခိုက်တယ်လို့နိုင်ငံရဲ့စီးပွားရေးဟာလည်းဘယ်လိုမှပုံမှန်လည်းပတ်နိုင်စရာအကြောင်းမရှိပါဘူးအလားတူပါပဲလျှက်စစ်မီပုံမှန်မရရင်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့ဆိုတာဟာဝေလာဝေလို့ဆိုရမှာပါ2024ဒီဇင်ဘာ17ရက်နေ့ကထုတ်ပြန်ခဲ့တဲ့ကမ္ဘာပံအစည်းအဝေးခန်းစာမှာမြမစီးပွားရေးဟာလာမယ့်မတ်လအထိတရားဂိုင်နှုံးသာတိုးတက်မှုရှိမယ်လို့ခန့်မှန်းထားပါတယ်။2019 NLD အစိုးရလက်ထက်မှာမြန်မာနိုင်ငံရဲ့စီးပွားရေးတိုးတက်နှုံးဟာ900ဂိုင်နှုံးရှိခဲ့တယ်လို့လည်းကမ္ဘာပံအစည်းအဝေးခန်းစာမှာဖော်ပြထားပါတယ်။ဒါအပြင်အခုလိုမြန်မာနိုင်ငံရဲ့စီးပွားရေးမတိုးတက်ရခြင်းမှာလျှက်စစ်မီအကန့်အသတ်နဲ့သာရရှိခြင်းဟာအချက်တစ်ချက်ဖြစ်တယ်လို့ကမ္ဘာပံအစည်းအဝေးခန်းစာကထောက်ပြထားပါတယ်လျှက်စစ်မီပြတ်တောက်ရခြင်းဟာပဋိပက္ခတွေနိုင်ငံရေးမတည်ငြိမ်မှုနဲ့ကြီးမားတဲ့စီးပွားရေးကျဆင်းမှုတွေကြောင့်ဖြစ်တယ်လို့လည်းကမ္ဘာပံအစည်းအဝေးခန်းစာကထောက်ပြထားပါတယ်စစ်ကောင်စီဟာတနေ့တခြားဆိုးရွားလာနေတဲ့လျှက်စစ်မီအခြေအနေကိုကုစားဖို့ဒုတိယဝန်ကြီးချုပ်ဗိုလ်ချုပ်ကြီးတင်အောင်ဆန်းဥက္ကဋ္ဌဖြစ်တာဝန်ယူဆောင်ရွက်တဲ့18ဦးပါလျှက်စစ်နှင့်စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ကို2024ဒီဇင်ဘာ17ရက်နေ့ကဖွဲ့စည်းခဲ့ပါတယ်စစ်ကောင်စီရဲ့လျှက်စစ်နှင့်စွန့်ရင်ဖွံ့ဖြိုးရေးကော်မရှင်ကိုလေ့လာကြည့်တဲ့အခါလျှက်စစ်နည်းပညာအကြောင်းလျှက်စစ်စီးပွားရေးလုပ်ငန်းအကြောင်းနားလည်သူတယောက်မှမပါဘူးသူတို့ထဲမှာလျှက်စစ်နဲ့နီးစပ်တာဆိုလို့စစ်အင်ဂျင်နီယာဗိုလ်ချုပ်တဦးဖြစ်တဲ့လျှက်စစ်စွမ်းအားဝန်ကြီးတဦးသာပါတယ်လို့အေရီသတင်းဌာနကဖော်ပြတဲ့မျက်မမြင်ပုံနာ18ယောက်နှင့်မြန်မာပြည်လျှက်စစ်မီဆောင်ပါးမှာထောက်ပြရေးသားထားပါတယ်လျှက်စစ်တပ်အထုတ်လုပ်မှုကြာဆင်းလာတဲ့အတွက်ရန်ကုန်တိုင်းကခရိုင်၄ခုကိုအုပ်စု၂စုခွဲပြီးတရက်ကို၈ နာရီနှုန်းနဲ့အလှည့်ကျပေးနေရကနေဇန်နဝါရီ5ရက်နေ့ကစပြီးအုပ်စု၃စုခွဲကတရက်ကို၄ နာရီသာလျှက်စစ်မီပေးတော့မှာဖြစ်တဲ့အကြောင်းဇန်နဝါရီ6ရက်နေ့ VOE သတင်းမှာဖော်ပြထားပါတယ် Eri dene mawe, liasi mine pada bi, siwa ilu ngasih de uga, aku lu tungtak piyoja ke bare.
Liasi mici ni aku dah itu yang sih sah, dia suhu be sih le, kalau sih suhu suhu tuan yang sih lo, bukan mak ayat je sih lah sih le. Kadang-kadang lo di, tapi siwa ini kontrol lo ini sah sih, ayah le papu tu eh, jadi kita ada dah semua ni kalau, liasi mici ada ni kalau, ada dah semua ni, oh, jauh jauh niado. ก็มีอารมณ์ที่นี่กูได้ในเล็บบ้าแล้วที่สุดแล้วที่จะเรียนกูคงชุดลูกผู้ใหญ่ที่นี่กูสุดแล้วตะขาเล็บตะชอบที่ไหนจ้าวเนาะยังไงเช็คดีจ้าวกูเลยชอบเช็คเด็กกูสุดต้องกูเลยสุดต้องชิลกูเลยอุดเต็มเลยลูกพี่ว่ามาแล้วตะกอนต้องตะกอนแต่ไม่ใช่ว่าอีอะไรลูกพี่อะไรอย่าบอกนะจะมาอีอย่าอย่าไม่น่าจะไม่น่าเลย เวลาที่เลี้ยงสิมีเช่นนี้สู้ลาดเลี้ยงสู้สิ่งสิ่งยงสัยนี้บีโรมาเป็นเลี้ยงสิมีเช่นเบี้ยมาเป็นในตัวเบ้ตอนนี้เช่นนายขวัญนี่เลี้ยงจะเบี้ยเรื่อยใช้ในบีพิบาร์เลยเลี้ยงสิกาลามาเลี้ยงสิมีลงล่างมาเป็นในเด็กจ้าวยิ่งเลี้ยงกูสิเดือดเลี้ยงสิเนี่ยส่วนใหญ่พูดอยู่กับมีเช่นอุกตาปุจจุบันยังสังกับพิจารณาเรื่องจ้าวกูจันทร์วันนี้เสียนี่สิ่งสิ่งเดือนสามมาพบเจอท่าระตุยอาบาร์เลยเอริจ้าวเลี้ยงกูการ์ด ที่ตบาดังวยทั่วโลกมุจจาเซนจ์นี่ตบาดังวยไปเลยมีทั้งในผิวเบียนเจียมยาจังเลี้ยงสิดาอาเปียวมาทั่วโลกนั่นเจียโตตบาวะเบียนผิดดีเยจีเยชามุจจาเลี้ยงสิดาอาเปียเสยมยาเล็บบะมังนิยุไม่ยาดีเข็คเข็มยาจงด้วยเนียเจียเลี้ยมหาดาอาไลเนี่ยดาอาเกวยมยาเพื่อสิขันยามุจจาเลี้ยงสิดาอาเปียเสยมยามาเลี้ยงสิดาอาทั่วโลกเปียบุไม่ยาจินดูจังผิดเดือดสู้ไป สังเกตเลยล่ะดูดีก็รอเลี้ยงสิดาลงล็อกมาทั่วโลกนั่นจริงเหรออันนี้ก็จะยังเห็นฮะนั่งงานยังไม่ดีเงี้ยมุดเดนียาพี่นั่งงานยังพิจารณาจังสู้จ้าบาร์เลยอันนี้สุยาทางงานนี้สิทธะก็อาณาติงเลยเด็กน้องไปมาปีรุ่นสิปูเฉยเมียนลาบีนั่งงานตัววันแล้วนักการใดบ่ได้ปอบเอาลากเกิดลูนั่งงานจะยังนิมิตนั่งมุดดูเลยเปลี่ยนเลยทุกข์ตัวเกจาระดูยาบาร์เลยอันนี้เท่ามาเลี้ยงสิส่วนยังด้วยมีมาหนึ่งงานมา ในบางมีอาจจะยังไม่มีนั้นลูกก็ยังไม่จ่ายเลยเป็นได้ยังนั่งกูมันนี่ดูเดิมเนี่ยออสเตรเลียกูมันนี่วูดไซด์อับบาวินเยอเลียสิทั่วโลกยังสิมันกันด้วยพิจารณ์ช่วยลีมาดูดีดูอะไรเยอะอยู่อะไรบางหลังเสียสาเลยสิมันกันด้วยกันนี่ในงานเด็กกูมันนี่ด้วยทุกข์ตัวเกจาวาเลยแต่เบียนฮ่องกงเชื่อใจวิบาวากูมันนี่ฮาเลยสิทธะก็อาณาตุนบีน่าไปมาตีละวันเนี่ยตากิดามาสิเด LNG单位使用这个被对比变来出口多个价吧的。啊，该月的，现在个安南么定个价格？那场的是雷军的嘛？对耶，每个月系统都要提。两时的啊，透露内部，NRI所有人呢，事先商业他的将BBC也把将那一版本米贝内多达的上班嘛，一大差吧的。大将嘞，你们那个嘛？两时的啊，别到的，两时的啊，龙老奥么透露内的哈？ นายงานยังไม่ดีเงี้ยมูจังลูกกบ้าบ้าสิ่งขันซากะทับยาทาราบะในท่านนั้นเสด็จฟีฟารีตี้เย่สิทธะก็อาณาติงเกราฮะนายงานยังไม่ดีเงี้ยจริงเย่อดีก็จะเอาเงี้ยพิบาร์เลยแต่จังนายงานยังพิจารณากูไม่ใช่นายนั่นอยู่แต่นี่อาเพียงสิทธะก็นายงานเราอาณาอยากอยู่ท่าดีอยู่เลี้ยงสิมีเล่ปงมาไม่ยากนายนั่นลูกนายงานสิบวัยฮะเลยตัวเดิมไม่ยากสิในเบ้อาจจะได้บางส่วนเนี่ยจงด้วยกับลงชาเล่ไล่หนีมาตาพิเดลู
นายงานยังสังเกตเลยล่ะดูดีก็สู้จ้าบาร์เลยขมิ้นกว่ามีมามีเดียมีเงินกู้สามพันสี่พันดูนายงานเต็มสับเพื่อรับพิบาร์เลยกูจะขารับมีเงินยังมาสูบยาสิ่งกูทุเรศไปมาวะที่เรามารอสิ่งสิ่งเล่ลอยๆเดียวสิมันเกี่ยมาสูบยาเต็มสับไปต่อมาพิบาร์เลยเช้าเมื่อวันยังหันดีด้วยมาสี่เดียวยังนิมิตนั้นมูสิมันเกี่ยมาสูบกูแต่ยังนั่งงานเพื่ออีเอโอเรเน ผู้บังคับการทั้งชั่วทวารเลยที่เรามาเมริกันดอลลาร์บิลเลียนชีตันโบสีและสีมันเงินนี่แหละพาวมาเลยที่เจ้าอย่างนี้เป็นตลกกรุ๊ปแบบไอซ์พีมีมาอย่างเงินเงินมาสูงมาเชื่อเลยชีพอยู่บีโร่พบยาไปทวารเลยครับเนี่ยเช้าเมื่อวันเสาร์ที่ได้พิจารณ์ยามานั่งงานเลบายงา
တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းဆက်သုံးခုကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကထိန်းချုပ်ထားပါတယ်။ရှမ်းမြောက်အပါအဝင်ဆက်ဆက်ဒေသတွေမှာတရုတ်စီမံကိန်း23ခုထက်မနည်းရှိပါတယ်။ဒီအထက်က23ခုထက်မနည်းကိုတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေကအပြည့်အဝထိန်းချုပ်ထားတာပါ။ အဲ့ဒါတွေထဲမှာကွမ်းလုံတရားလိုတရုတ်မြန်မာစီးပွားရေးဇင်းကြံCMEC တဲ့ကစီမံကိန်းတွေလည်းပါဝင်ပါတယ်။ကွမ်းလုံတရားစီမံကိန်းကိုအမေရိကန်ဒေါ်လာ$10.50ထားတာပါ။ဒါအပြင်ထိကြိုက်ကအမေရိကန်ဒေါ်လာ1,950ကျော်တန်ဖိုးရှိတဲ့တကောင်းနီကယ်စက်ရုံကိုလည်း ထိန်းချုပ်ထားပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့တရုတ်ရင်းနှီးမြှုပ်နှံမှုစီမံကိန်းအများစုကိုလည်းအာရခတက်တော်အေအေကထိန်းချုပ်ထားပါတယ်။ရခိုင်ပြည်နယ်မှာတရုတ်စီမံကိန်း12ခုရှိတဲ့အနက် 10ခုကိုအာရခတက်တော်အေအေကထိန်းချုပ်ထားပါတယ်။အန်းနဲ့တန်တွဲမြို့နယ်မှာရှိတဲ့လေအားလျက်စစ်စီမံကိန်းနှစ်ခုကိုအပြည့်အဝကြံရှစ်ခုကိုတစ်စိတ်တစ်ပိုင်းထိန်းချုပ်ထားတာပါ။အဲ့ဒါတွေထဲမှာတရုတ်မြန်မာစီးပွားရေးဇင်းကြံ CMEC ရဲ့အရေးပါတဲ့ကြောက်ဖြူရေနဲ့စိတ်ကန်းနဲ့အထူးစီးပွားရေးဇုံလိုစီမံကိန်းလဲပါဝင်ပါတယ်။ဒီစီမံကိန်းဟာ American dollar 6.6 billion ကျော်တန်ဖိုးရှိတာပါ။တရုတ်မြန်မာရေနံနဲ့သဘာဝဓာတ်ငွေပိုက်လိုင်းတွေဖြတ်တန်းသွားတဲ့မြို့နယ်တချို့ကိုလည်းတိုင်းဒါလက်နက်ကိုင်အဖွဲ့တွေကသိမ်းပိုက်ထားပါတယ်။မြန်မာနိုင်ငံအတွင်းမှာ ရှင်နန်နဲ့တဘာဝတန်ွေပိုက်လိုင်းဖြတ်တန်းနဲ့မြို့နယ်22ခုရှိပါတယ်။ခုနှစ်မြို့နယ်ဟာတိုင်းဒါလက်နက်ကိုင်အဖွဲ့ရဲ့လက်ထဲကိုကျရောက်နေပါတယ်။ရှမ်းပြည်နယ်အတွင်းကတီဘော၊နမ်ဆန်၊နမ်ကမ်၊နမ်တူ၊နောင်ချိုနဲ့ကြောင်မဲမြို့နယ်တွေကို TNLA နဲ့ပူးပေါင်းတပ်တွေကရခိုင်ပြည်နယ်က M မြို့နယ်ကို
အရခတ်တက်တော်အေအေကတင်းပိုက်ထားတာပါ။အစပီမြန်မာရဲ့မြင်ကွင်းချက်မှတ်စုများအစီအစဉ်ကိုနားဆင်ကြည့်ရှုခဲ့ရတာဖြစ်ပါတယ်။အခုတစ်ခါတော့မြန်မာပြည်မှာပေးစာခဏကိုထုတ်လွှင့်ပေးပါပါ။မဟိတ္တနာကျော်ကတင်ဆက်ပေးထားပါတယ်ခင်ဗျာ။
ရှင်ပြီးတော့မင်္ဂလာပေါင်းတဲ့ပြည်စုံနေနေဖြစ်ပါစေသောရရှင်များရှင် VOE ကိုရေးလာတဲ့သောရရှင်တွေရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့သောရရှင်တွေရဲ့မှတ်ချက်တွေနဲ့ ပေါင်းတဲ့ပြည်စုံရဲ့ကျမ်းမာချမ်းသာပါစေ။မင်းဆိုမြတ်တာပို့ပါရတဲ့သောရရှင်ရေးလာတာဖြစ်ပါတယ်။ဟုတ်ကဲ့ပါရှင်။ကျေးဇူးတင်ပါတယ်နော်။ဘေးကင်းကျမ်းမာပါစေလို့ပြန်ပြောဆုတောင်းပေးချင်ပါတယ်။သတင်းမှန်တွေကိုတင်ပြပေးနေလို့ကျေးဇူးအထူးတင်ပါတယ်ဗီဒီယိုဝိုင်းတော်သားများလို့ပြောလာတဲ့သောရရှင်ကဒေါက်ခေယူဖြစ်ပါတယ်။ဒေါ်ဝင်းဝင်းဖြိုးကတော့မင်္ဂလာပါဗီဒီယိုရေ။မနေ့တိ
အခုဆက်ပြီးတော့သောရရှင်တွေရဲ့ကိုဝိုင်းထင်မြင်ယူဆချက်တွေရေးလာတဲ့စာတွေကိုဖော်ပြပေးကြပါတယ်ရှင်။ဟုတ်ပါတယ်မြန်မာနိုင်ငံကလက်ရှိနိုင်ငံရေးအခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့သရရှင်တွေကိုပိုင်အမြင်တွေကိုလွတ်လွတ်လပ်လပ်ထုတ်ဖော်ရေးသားလာကြတဲ့စာတွေကျွန်တော်တို့လက်ခံရရှိရပါတော့ဒီချက်မှာသရရှင်တယောက်ကကျွန်မက CDM တက္ကသိုလ်ဆရာမတူပါတယ်
လုံးကျုံရေးရကျမရဲ့ Facebook account နာမည်ကိုတော့လှုပ်ဝက်ပေးထားပါရှင်လို့ပြောလာတယ်။ဆရာမရဲ့စာမှာတော့အရသာအစိုးရနဲ့ငြိမ်းငြိမ်းချမ်းချမ်းဒီမိုကရေစီနိုင်ငံတစ်တခုအဖြစ်ရှိတိုးနေတဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်လို့ဘဝတွေကမောက်ကမဖြစ်ကုန်ရတဲ့အခြေအနေကိုပြောလာပါတယ်ရှင်
။ကျမကစစ်အာဏာသိမ်းပြီးချက်ပိုင်းအတွင်းမှာပဲအတိအကျဆိုရင်ဖေဖော်ဝါရီလ5ရက်2022ခုနှစ်ခရဲအောင်စပြီး CDM လုပ်ခဲ့ပါတယ်။အဲ့ဒါမတိုင်ခင်ကဆိုရင်စစ်အာဏာမသိမ်းခင်တရက်အလိုထိကျမကမျှော်လင့်ချက်တွေတပုံတပင်ရီမန်းချက်တွေခွန်အားတွေအပြည့်နဲ့အရာရာကိုတက်တက်ကြွကြွလှုပ်ဆောင်နေခဲ့တာပါ။အောင်မြင်မှုတွေကိုလည်းလက်တကမ်းမှာလှမ်းမြင်နေရပါပြီ။ရာရူတိုအော်ဒါထွက်ဖို့ကရပ်ပိုင်းအလိုဖြစ်တယ်လို့၅နှစ်ကြိုးစားအားထုတ်ခဲ့ရတဲ့ကျမရဲ့ PhD thesis ကလည်းအချောတက်တဲ့အချိန်ရောက်နေပြီလေ။တိတ်မကြခင်မှာပဲ PhD ပါတကူပွဲရဖို့ကလည်း4 PhD credit seminar နဲ့ defense တို့ကိုဖတ်ရတော့မယ့်အချိန်ပေါ့။ကျမကဒီ thesis ကိုအရန်စိတ်ဝင်စားလုပ်နေခဲ့တာပါ။နိုင်ငံတကာစာရန်တွေနဲ့အဆင့်အတန်းတူနိုင်ဖို့ကိုစမ်းညံစွမ်းရှိသမျှစ조사အားထုတ်ပြီးပျော်နေခဲ့တယ်။အမေရိကကဆရာကြီးဒေါက်တာဆောဝေလာတို့ဒေါက်တာခင်မောင်မောင်တို့ကကျမတို့ရန်ကုန်တက္ကသိုလ်ကိုရောက်လာပြီးပညာရေးဖြန့်ဝေပေးခဲ့လို့နိုင်ငံတကာရဲ့ပညာရေးအဆင့်အတန်းနဲ့အခြေအနေတွေကိုလည်းအားကျအတူယူပြီးအမြင်ကျေခဲ့ရတယ်။ကျမရဲ့အကြီးမားဆုံးအိမ်မက်ကလည်းအမေရိကန်နိုင်ငံကိုသွားပြီးဆရာကြီးဒေါက်တာဆောဝေလာနဲ့အတူသူတေသနာလုပ်ခွင့်ရဖို့ပါ။ကျမဟာဆရာကြီးရဲ့ presentation တွေထဲမှာတွေ့လဲရတဲ့ဆရာကြီးရဲ့သူတေသနာခမ်းမကြီးနဲ့ခင်မီစုံလင်းနဲ့သူတေသနာပစ္စည်းတွေကိုအရန်စိတ်ဝင်စားအားကြတာလေ။အဲ့ဒီအခန်းကြီးထဲမှာကိုရိုင်းသူတေသနာလှုပ်ချင်တာကကျမရဲ့စံဓာ။အခုတော့ကျမတို့အားလုံးရဲ့ရည်မှန်ချက်တွေစစ်အာဏာရှင်ကရိုက်ချိုးပစ်ခဲ့တာအခုထိပဲ။ဒါပေမဲ့ကျမစိတ်မလျှော့ပါဘူး။ဆရာကြီးတို့နဲ့အတူ research တွေလုပ်နိုင်မယ့်ရက်ကိုလည်းမျှော်လင့်စေပါရှင်။
စာရေးလာတဲ့အတွက်ကျေးဇူးတင်ပါရစေနော်။ဘေးကင်းချမ်းသာပြီးတော့မျှော်နေတဲ့နေ့ရက်တွေအများဆုံးရပါစေလို့ဆုတောင်းပေးပါရရှင်။ဒီမှာဒီညမစာရေးလာတာ ਨੇ တိုက်တိုက်ဆိုင်ဆိုင်ပဲတလောလေးရပဲ။သိပ္ပံပညာရှင်ဒေါက်တာဆောဝေလာ Fallen Walls Award ဆုချီးမြှင့်ခံရရဆိုတဲ့သတင်းဖတ်လိုက်ရပါတယ်။2024 September လလယ်ပိုင်းလောက်ကဒီမှာသိပ္ပံပညာရှင်ဆောဝေလာက X-ray အသုံးပြုပြီးတော့ဒေါက်တာလုံးမှာပထမဦးဆုံးAdam တခုရဲ့ပုံဖော်နိုင်တဲ့သိပ္ပံပညာရှင်ဖြစ်နေထူးကျော်အောင်မြင်ပြီးတော့သူ့ကိုဒီနေ့အတွက် physics ပညာနယ်ပယ်မှာထူးကျော်တဲ့ရလဒ်တွေဆိုပြီးတော့2024ရဲ့အဲဒီစုကိုချီးမြှင့်တာဖြစ်ပါတယ်သူကနိုင်ငံတဝန်တက္ကသိုလ်နဲ့အဖွဲ့အစည်းပေါင်း300ကျော်ကနေပြီးတော့ဒီစုအတွက်အဆိုပြုခံရတဲ့လူ1000ကျော်တဲမှာမှစုရရှိရသူဖြစ်တယ်လို့သိရပါတယ်နော်ကျွန်တော်မျိုးမြန်မာနိုင်ငံစစ်အာဏာသိမ်းကာလရှေ့ကြာလာတဲ့အချိန်မှာအေဂျင့်နဲ့တနည်းအညာဒေတာကိုလာလည်ခဲ့မယ်လို့ပြောလာတဲ့သောရရှင်တယောက်ကတော့ဆိုလိုမွန်ရှိသူဖြစ်ပါတယ်
။ Hello VOA ဝိုင်းတော်သူဝိုင်းတော်သားများမင်္ဂလာပါ။ကျွန်တော် VOA ရဲ့အတန်နှွင့်အစီအစဉ်ကိုအမြဲနားထောင်ဖြစ်ပါတယ်။ကိုရိုင်းကလည်း KNDP နဲ့ KNDF တိုင်ရင်းကရဲဘော်တယောက်ပဲဆိုတော့လက်ရှိဖြစ်နေတဲ့အခြေအနေတွေကိုလည်းအချိန်နဲ့တပြေးညီသိကြလို့အမြဲနားထောင်ဖြစ်ပါတယ်။ကျွန်တော်တခုပြောချင်တာကအညာကတော်လိုင်းရေးသမားတွေနဲ့မျိုးပြဘောကတော်လန်သူညီကိုမောင်နှမအားလုံးကိုလေးစားတယ်လို့ပြောချင်တော့ပါအခုလိုအောင်မြင်မှုရနေတာဟာအားလုံးပူးပေါင်းပါဝင်ကြတဲ့အားကြောင့်အခုအခြေအနေထိရောက်နေတာပါဆက်ပြီးလဲကိုယ်တိုင်တာဝန်ကိုဆက်ထမ်းကြဖို့ပြောချင်ပါတယ်ဗျစစ်ကောင်စီဘက်ကပိုဖိနှိပ်လေးကျွန်တော်တို့ပိုတော်လန်လေးပဲဖြစ်မလားဘယ်တော့မှသွေးမအေးကြဘူးဆိုတာလဲယုံပါတယ်အေးချမ်းတဲ့တနေ့အညာဒေတာကိုလာလဲပါမယ်ဗျ
ဒီလိုမျိုးမြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေနောက်ပြီးတော့နိုင်ငံတကာရဲ့ဒီမြမအရေးတုံ့ပြန်ပုံတွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့သောရရှင်တွေရဲ့စာတွေမှာစောစောဆိုတဲ့သောရရှင်တစ်ယောက်ကတော့အာဆီယံရဲ့ကုလသမဂ္ဂဆိုပြီးတော့စာရေးလာပါတယ်
။အာဏာသိမ်းပြီးခေတ်ကစိုးရင်ပူပန်နေကြတာဘယ်လိုအရေးယူဆောင်ရွက်ကြမလဲဆိုပြီးမစဉ်းစားကြဘူး။စာမျိုးစုံထုတ်ပြီးဝါတာတာလုပ်နေကြတာတာဝန်မေ့ရာရောက်မနေဘူးလားဗျာ။ကုလသမဂ္ဂကတာဝန်ယူဖြေရှင်းရမှာကိုဘာအဆင်မှမရှိတဲ့အပလာစီယံကိုဗောလီဘောပုတ်လိုက်တယ်။အပလာစီယံနိုင်ငံတွေကလည်းအာနာရှင်နိုင်ငံနဲ့တချို့ကတရုတ်ကျွန်နိုင်ငံတွေဝစ်ကြေတန်းကြေမူငါးချက်ဆိုတာကိုထုတ်ပြန်ပြီးဖက်ဆစ်စစ်တပ်ကိုအချိန်ဆွဲထားပေးတယ်။သူတို့ထုတ်တဲ့မူငါးချက်ကိုဖက်ဆစ်အာနာသိန်းစစ်အုပ်စုက စစ်ဖြုတ်ပြတာတောင်ဘာတစ်ခုမှအေးအေးဆောင်ရွက်မှုမရှိဘူးအစကတည်းကကုလသမဂ္ဂကခိုင်းလို့လွှဲချလို့သာလုပ်ကြရတာဘာအရေးချင်းဘာအတွေ့အကြုံမှလည်းမရှိကြဘူးမူငါးချက်ကိုမလိုက်နာခဲ့ရင်ဘာလုပ်ပါမယ်ဆိုတဲ့ action မျိုးလုံးဝမရှိဘူးတစ်ချိန်မှာအကျန်းဖက်စစ်အုပ်စုနိုင်မှာပဲလို့ယူဆထားနေကြတာနိုင်လဲနိုင်စေခြင်းနေကြတာသုံးစားလို့မရတဲ့တကိုးကြဘူဖက်စစ်စစ်တပ်နိုင်မှတိုင်းပြည်စုပ်ပြတ်တတ်ပြီးအာပလာစီယန်နိုင်ငံတွေကိုမရှင်နိုင်တော့မှလေအဲ့လိုမျိုးဖြစ်စေခြင်းနဲ့အာပလာစီယန်ကမြန်မာနိုင်ငံကြီးဘလောက်ပဲပျက်စီးပျက်စီးမြန်မာနိုင်ငံသားတွေဘလောက်တေကြေကြေလက်ပိုက်ပြီးထိုင်ကြည့်နေကြတာအဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးကိုယ်တိုင်ကလက်ရှောင်ထားမှတော့ကျန်တဲ့နိုင်ငံတွေကဘာတစ်ခုမှအကူအညီလဲမပေးစိတ်လဲမဝင်စားဖြစ်နေကြတာပါ
အဓိကတာဝန်အရှိဆုံးကုလသမဂ္ဂအဖွဲ့ကြီးနဲ့အာပလာစီယန်ဆိုပြီးတော့အာစီယန်ကိုနာမည်ပေးလာတာဖြစ်ပါတယ်ကုလသမဂ္ဂနဲ့ရေးလာတဲ့သရရှင်တွေရဲ့စာတွေတပုံကြီးရှိပါသေးတယ်။နောက်သတင်းပတ်ဒီမှာဆက်ပြီးတော့ဖော်ပြပေးသွားပါမယ်နော်။သရရှင်တွေရဲ့ပေးစာတွေကိုတော့ဒီတစ်ပတ်ဒီမှာရက်ချင်ပါရဲ့နော်။အားလုံးအတွက်ပုံမကောင်းမှုအဆင်ပြေတဲ့နေ့ရက်တွေအများဆုံးပိုင်ဆိုင်နိုင်ပါစေလို့တောင်းဆုပြုပါရစေ။ကျမတို့ဗီဒီယိုမြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်ပြီးတော့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ကိုယ်တိုင်တွေ့ကြုံနေရတဲ့ဖြစ်ပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်ပြီးတော့ကိုယ်ပိုင်ထင်မြင်ယူဆချက်တွေရင်ဖွင့်စာတွေရေးတင်ကြတယ်ဆိုရင်တော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။အီးမေးလ်ကနေစာရေးမယ်ဆိုရင် bambi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးတော့ရေးသားပေးပို့နိုင်ပါရဲ့။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းVOA Bambis News ဆိုရယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကိုတွားပြီးတော့မှတ်ချက်တွေလာပြီးတော့ရေးနိုင်တယ်လို့ VOA မြန်မာပိုင်း Facebook Messenger ကနေပြောလဲစာရေးပို့လို့ရပါတယ်။သရရှင်နေစီကတုံ့ပြန်အကြံပြုလာမှာတွေကိုစောင့်မျှော်ကြိုးစွန်းနေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေ၊ပြင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလာတွေကိုတင်းနှင်းရင်းနေညပိုင်းနဲ့တင်းနှင်းလာနေမနေ့ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ Radio ကနေဖန်ယူနားဆင်နိုင်တဲ့အပြင်ရုပ်မြင်သံကြားကနေပြော်လဲထုတ်လွှင့်ပေးနေသလို VOA မြန်မာပိုင်း Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကနေပြော်လဲထုတ်လွှင့်ခြင်းနဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။ထွန်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook နဲ့ YouTube ပေါ်မှာပြန်ပြီးတော့နားထောင်နိုင်သလို VOA Internet စာမျက်နှာနဲ့ဖုန်းပေါ်က VOA App ဒီမှာလည်းတွားပြီးတော့နားထောင်ကြည့်ရှုနိုင်ပါတယ်။ကျမတို့ရဲ့ VOA App နာမည်က VOA Bambies ဖြစ်ပါတယ်။ကျမတို့ရဲ့ Internet စာမျက်နှာလိပ်စာက bambies.voanews.com ဖြစ်ပါတယ်။ကျမအေးသနာကြပါ VOA ကိုလည်းစာရေးကြပါအောင်နော်။သွားရရှင်နေအားလုံးဘေးအန္တရာယ်ကင်းရှင်းရွှင်လန်းချမ်းမြေကြပါစေရှင်။
မိုင်းမပိစာကနာကိုမဟိတနာကျော်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်အခုတခါတော့ကမ္ဘာလောကထူးခြားတဲ့သတင်းတွေကိုတင်ဆက်ပေးနေတဲ့ထူးခြားစံပြသတင်းများအစီအစဉ်ကိုထုတ်လွှင့်ပေးမှာပါအမေရိကန်ပြည်ထောင်စု Las Vegas မြို့မှာပြသနေတဲ့လူသုံးကုန် electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်တုနည်းပညာနဲ့စောက်တွေကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးကိုပြသလိုက်ပါတယ်ဘရာဇီးလနိုင်ငံကအသက်116နှစ်ရှိတဲ့ခရစ်ယန်သီလရှင်တစ်ပါးကိုကမ္ဘာအသက်ကြီးဆုံးလူသားအဖြစ်Longevity Quest အဖွဲ့ကဒီအတိမတ်ပြုလိုက်ပါတယ်ဒီလိုကမ္ဘာလောကထူးထူးခြားခြားသတင်းတွေကိုတော့ကိုငိမ့်ချမ်းနဲ့မမစင်အောင်တို့ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်ထောင်စု Las Vegas မြို့မှာပြသနေတဲ့လူသုံးကုန် electronic ပစ္စည်းပြပွဲ CES မှာ AI ဉာဏ်ရည်တုနည်းပညာနဲ့စောင့်တီကိုချက်ချင်းဖတ်ပြနိုင်တဲ့ software တစ်မျိုးပြသလိုက်ပါတယ် Book Story လို့နာမည်ပေးထားတဲ့ဒီ software ကိုဟူဂျင်းသင်းပိတ်ကုမ္ပဏီကတီထွင်ခဲ့တာဖြစ်ပြီးတော့အခုလိုတီထွင်မှုကြောင့်2025ခုနှစ်အတွက် CES ရဲ့အကောင်းဆုံးတီထွင်စံသစ်စုလည်းရထားပါတယ်။ဒီ software စနစ်ဟာစာအုပ်တွေကိုကင်မရာနဲ့ scan ဖတ်လိုက်တာနဲ့အသံထွက်ဖတ်ပြီးနိုင်တယ်လို့ AI ဉာဏ်ရည်တုနည်းပညာအကူအညီနဲ့စာသားတွေကိုလည်းသချင်းတန်စင်တွေအဖြစ်ပြောင်းပေးနိုင်ပါတယ်။သူ software မှာရုပ်ရှင်ပုံစံပြောင်းထားရင်ရုပ်ရှင်ပုံစံမျိုးနဲ့တင်ဆက်နိုင်တယ်လို့ဘာသာစကားပေါင်းစုံကိုလည်းချက်ချင်းပြောင်းနေပြီးတော့ဖတ်ပြပေးနိုင်ပါတယ်။နောက်ထပ်ပစ္စည်းတစ်ခုဖြစ်တဲ့ AR PDR လို့နာမည်ပေးထားတဲ့ပစ္စည်းနဲ့လည်းပေါင်းဆက်ပြီး Augmented Reality လို့ခေါ်တဲ့ပုံရိပ်စစ်တွေပေါင်းထည့်ပြီးတော့စောက်ထဲအကြောင်းအရာတွေစက်ကောင်တွေနဲ့ထိတွေ့နိုင်ပါတယ်။
အခုလိုနီးပညာကြောင့်စောက်ပေါင်းများစွာကိုတစ်ခါလေစကန်လုပ်ဖတ်ပြီးတော့လည်းနားထောင်နိုင်ပါတယ်ဒီနီးပညာရဲ့အစိုးကောင်းဟာဒါကိုဘလို့အသုံးချတယ်လေဆိုတဲ့ပုံမှာမူတည်တယ်လို့ဒီပွဲကိုတက်ရောက်လာသူတူကပြောပါတယ်ဒီ book story ကို2025ခုနှစ် March လမှာစတင်ဝယ်ယူနိုင်မှာဖြစ်ပြီးတော့ ARPDF ကတော့ online မှာဝယ်ယူလို့ရနေပါပြီရှင
်ဒီနိုင်ငံဟေလုံကျန်းပြည်နယ်ဟာဘင်းမြို့မှာကျင်းပနေတဲ့နှင်းနဲ့ရေခဲပွဲတော်မှာလူရာနဲ့ချီတပြိုင်တည်းစားနိုင်တဲ့ hot pot မီးဖိုကြီးတစ်ခုကိုဖန်တီးထားပါတယ်ဒီရေခဲပွဲတော်ဟာအပူချိန်အနှုတ် 20 degree celsius လောက်ကျသွားတဲ့အထိအေးတက်တဲ့ပြည်နယ်မှာကျင်းပတာပါ hot pot မီးဖိုကြီးကိုရေခဲအိမ်အကြီးအကြီးထဲမှာထည့်သွင်းတည်ဆောက်ထားတာဖြစ်ပြီးတော့အလဲမငရုတ်သီးအဆက်ပုံတွေစီချဲထားသလိုအစားအသောက်တွေထည့်ပြုတ်ဖို့အငွေ့တထောင်ထောင်ထားနေတဲ့အိုးအသေးလေးတွေကိုလည်းပတ်ပတ်လည်မှာဝိုင်းထားပါတယ်။တရုတ်ရာသီကွင်12ခုကိုကိုစားပြုတဲ့ဖြေအောင်တလိမ့်ဆန်အယုတ်ကလေးတွေကိုလည်းတက်ဆင်ထားပါတယ်။ဒီရေခဲအိမ်ဟာ42ကြိမ်မြောက်နှင်းနဲ့ရေခဲပွဲတော်ရဲ့အကြီးဆုံးနဲ့အထူးခြားဆုံးအဆောက်အုံကြီးလည်းဖြစ်ပါတယ်။ဒီနေ့မှာတော့ရေခဲကူဘမီတာပေါင်း3သိန်းလောက်ကိုအသုံးပြုပြီးရေခဲအများဆုံးသုံးတဲ့စံချိန်ကိုလည်းတင်ထားပါတယ်ခင်ဗျာ။
ဘရာဇီးလ်နိုင်ငံကအသက်116နှစ်ရှိတဲ့ခရီးယန်သီလာရှင်တစ်ပါးကိုကမ္ဘာအသက်ကြီးဆုံးလူသားဖြစ် Launch Request အဖွဲ့ကအတိအမှတ်ပြုလိုက်ပါတယ်။ဒီအဖွဲ့ကကမ္ဘာအသက်တရာကျော်လူသားတွေကိုမှတ်တမ်းတင်တဲ့အဖွဲ့ဖြစ်ပြီးတော့အခုဘရာဇီးလ်ကခရီးယန်သီလာရှင်တစ်ပါးဖြစ်တဲ့ Ina Canabaro Lucas ကိုအတိအမှတ်ပြုလိုက်တာပါ။ Lucas ဟာ1908ခုနှစ်ဇွန်လ10ရက်နေ့မှာမွေးဖွားခဲ့တဲ့သူဖြစ်ပြီးတော့ဂျပန်နိုင်ငံကအသက်ကြီးဆုံးဖွားဟုတ်သူဖြစ်တဲ့တိုမီကိုအီတူက2024ခုနှစ်ဒီဇင်ဘာလတုန်းကဆုံးပါသွားတာကြောင့်လူကတ်စ်ကိုအသက်အကြီးဆုံးဖြစ်သတ်မှတ်ခံခဲ့ရတာပါဘရာဇီးလ်နိုင်ငံတောင်ဘက်ပေါ်တိုအယ်လီဂရီမြို့ကသက်ကြီးဘိုးဘွားယူမှာလူကတ်စ်ကနေထိုင်နေတာဖြစ်ပြီးကမ္ဘာအသက်ကြီးဆုံးဆုနဲ့အတူဘရာဇီးလ်နိုင်ငံရဲ့အသက်အကြီးဆုံးလူသားဖြစ်လဲသတ်မှတ်ခံခဲ့ရပါတယ်သူဟာလူသားသမိုင်းမှာ20ဦးမြောက်အသက်အကြီးဆုံးလူသားဖြစ်လဲသတ်မှတ်ခံချရပါတယ်ရှင်
ပြီးခဲ့တဲ့အပတ်ကအမေရိကန်နိုင်ငံပင်ဆယ်ဗေးနီးယားပြည်နယ်ဟာရှီမြို့မှာနှစ်စဉ်ကျင်းပမြဲဖြစ်တဲ့ဟာရှီဝဲဝင်အမေရိကန်ဟော်ကီပွဲတစ်ခုမှာမွေးပွားအယုတ်တက်ဒီဘဲဝဲဝင်ယုတ်တွေခွေးယုတ်တွေကြောင်ယုတ်တွေကိုဟော်ကီကွင်းထဲပစ်ထည့်ခဲ့ကြပါတယ်။ဟော်ကီပြိုင်ပွဲမှာပထမဆုံးဂိုးသွင်းပြီးကွင်းထဲကိုမွေးပွားယုတ်တွေပစ်ထည့်ရတဲ့အစဉ်အလာတစ်ခုဖြစ်ပါတယ်။ဒီနှစ်မှာတော့အဖွင့်ဂိုးသွင်းခဲ့တဲ့အင်ရှင်ဝဲဝင်အသင်းရှေတန်းအားကစားသမားမိုက်ဆာကာဘိုဆာကဂုံပြူဝဲဝင်ယုတ်တွေရခဲ့တာဖြစ်ပြီးစုစုပေါင်းမွေးပွားအယုတ်3,200ကျော်ကိုရခဲ့ပါတယ်။ဒါဟာ2024ခုနှစ်ကတင်ထားတဲ့စံချိန်9,400ကျော်ကိုချိုးသွားနိုင်ခဲ့တာပါ။ဒီအယုတ်တွေကိုဒေသခံပရဟိတအဖွဲ့35ခုကျော်ကိုလှူဒန်းမှာဖြစ်ပါတယ်။အဲ့ဒီနေ့ကပွဲမှာလက်မှတ်တွေအကုန်ရောင်းခဲ့ရပြီးပရိသတ် 1,500 ကျော်ရှိမှအင်ရှင်ဝဲဝင်အသင်းက5ခုတကုနဲ့အနိုင်ရသွားပါတယ်ခင်ဗျာ။
သူကြဆံများသတင်းများအစီအစဉ်ကိုကိုငိမ့်ချမ်းနဲ့မတ်မြသစင်အောင်တို့ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့ကြန့်ရှိနေသေးတဲ့အချိန်အတွင်းမှာသတင်းချင်းချုပ်ကိုကိုအောင်လင်ဦးကတက်လက်ချင်ညာပေးမှာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ပြည်သူကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မှာတော်မီလောင်ကျွမ်းမှုကြောင့်သေဆုံးသူရေထွက်ရာ17ယောက်ကနေ16ယောက်ထိတိုးလာတယ်လို့စစ်ဘက်ဆိုင်ရာစွန့်စားစစ်ဆေးရုံးကအတည်ပြုပါတယ်။အစ်တိုးလာတဲ့9ယောက်ဟာပယ်လက်စစ်ရက်ကမိလောင်မှုမှာသေဆုံးသူတွေဖြစ်ပြီးကျန်17ယောက်ကတော့အီတန်ရက်ကမိလောင်မှုမှာသေဆုံးတာလို့လည်းစီးနေညနေပိုင်းမှာအတည်ပြုလိုက်တာပါ။စီးရီးယားရေဆွေးနွေးမှုရှစ်လပိုင်းဒေသနဲ့ဥရောပကထိတ်တန့်တဲ့မှနေဒီကနေ့ပဲဆော်ရီနိုင်ငံရီယက်မြို့တော်ကိုရောက်လာကြပါတယ်။သမ္မတဘာရှားအာဆတ်အစိုးရကိုအစ္စလမ်ဝါရီတပုံတွေပယ်ရှားလိုက်ပြီးတဲ့နောက်စီးရီးယားနိုင်ငံမှာဩဇာလွန်မှုနဲ့မှုအရှိလက်ပိုင်းဒေသမှာစီးရီးယားရာကြီးဆော်ရီနိုင်ငံကကြိုးပမ်းနေတယ်လို့လည်းအကဲကတ်တွေခံမှန်းနေတာပါ။ပြင်းပြင်းနဲ့ကတည်ရန်စရထွက်ရတနိုင်းမြို့နယ်ကရွှေမော်မှာစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ဒေသခံ15ယောက်တင်မနေသေဆုံးပြီး10ယောက်ဒဏ်ရာရတဲ့အကြောင်းကချင်လက်နက်ကိုင်တပ်ဖွဲ့ KIA ကပြောပါရယ်ရွှေနယ်ပြင်းထွက်ရတနိုင်းမြို့နယ်ဆန်လွန်ရွှေမော်ကဈေးရဲကိုစီနေကစစ်ကောင်စီဘုံကျက်တိုက်ခိုက်မှုကြောင့်တိုက်ခိုက်တည်ကြည်ခဲ့ရတယ်လို့လည်း KIA ကပြောပါရယ်ခင်ဗျာ
တရင်ချင်းချုပ်ကိုကိုအောင်လွင်ဦးချင်ညာပေးခဲ့တာဖြစ်ပါတယ်ဒီညအစည်းအဝေးထုတ်လုပ်ရမှုကကိုစံကျော်ဖြစ်ပြီးတော့တန်လမိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ရှောက်ကန်ချမ်းနဲ့ရောဘတ်ဘတ်စ်တို့ဖြစ်ပါတယ်။ View American ဆိုင်ရဲ့တနင်္ဂနွေနေ့ညပိုင်းမြန်မာဘာသာအစည်းအဝေးတွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိ line to meter 19kHz 5453ည line to meter 25kHz 7183ည line to meter 30kHz 9963ည line meter 190kHz 5953တို့ကနေအတန်လွှင့်ပေးခဲ့တာဖြစ်ပါတယ်။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်နေအားလုံးဘေးကင်းလုံခြုံနိုင်တဲ့ညတညဖြစ်ပါစေခင်ဗျာ။ကျွန်တော်ရနေပါ
Oh,
This program has come to you